Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါဝါရှင်တန်မြို့တော် VOA American တန်ကနေ2019ခုနှစ်ဧပြီလ29ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50MHz တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမတို့ရဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါကိုညံဝင်းအောင်နဲ့အတူသတင်းကြီးကျင်းညမှာပါကယ်လီဖိုးနီးယားကဂျူးဖျားချောင်းပြစ်ခတ်မှုနဲ့ပတ်သက်ပြီးအသက်19နှစ်အရွယ်ကောလိပ်ကျောင်းသားတဦးကိုဖမ်းထားပါတယ်တရုတ်မြန်မာစီးပွားရေးစင်းကြံတိဆောက်ရေးနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်နဲ့တရုတ်ထိပ်တန်းနိုင်ငံရေးအကြံပေးသူဆွေးနွေးခဲ့ကြပါတယ်ဒီလိုထိပ်တန်းရောက်သတင်းကြီးနားဆင်ကြရပါမယ်ရှင
်ကောင်းပါပြီစနေနေ့ကပြည်ဆောင်သွားတဲ့တရုတ်ရဲ့ရဝန်းနဲ့ပိုလန်မှဒုတိယအကြိမ်နိုင်ငံတကာညီလာခံအပြည်ထောက်ပြန်တဲ့ BRI စီမံကိန်းမှာအရင်ကထောက်ပြန်ခဲ့တဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကိုဖျက်ပြီးဖောက်လုပ်မဲ့တရုတ်အိန္ဒိယစီမံကိန်းကိုတရုတ်ကထုတ်ချလိုက်ပါတယ်
။ပထမတစ်ချက်ကအိန္ဒိယနဲ့တရုတ်ကဒေသတွင်းကြိမ်ပက်တခါရန်သူလိုဖြစ်နေတဲ့အစဉ်လာတစ်ခုရှိပါတယ်ခင်ဗျာ။နောက်တစ်ခါ
ဒါကတော့အမေရိကန်အခြေစိုက်မြမအရေးသုံးသပ်နေတဲ့ဒေါက်တာတင့်ဆွေပြောပြသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါ NLD အစိုးရရဲ့၃နှစ်တာဆောင်ရွက်ချက်တွေနဲ့ပတ်သက်လို့မြမအရေးဆွေးနွေးကမ်းကိုတင်ဆက်တဲ့အခါမှာနားဆင်ရဖို့ရှိပါတယ်ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါ
American ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်ပိုးဝေးမြို့ကဂျူးဖျားချောင်းပစ်ခတ်မှုမှာတဦးသေဆုံးပြီး၃ဦးဒဏ်ရာရရှိခဲ့မှုဆွဆွဲချက်နဲ့အသက်19နှစ်အရွယ်ကောလိပ်ကျောင်းသားတဦးကိုဖမ်းဆီးထားပါတယ်။ San Marcos ကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ကထူးချွန်ကျောင်းသားတဦးဖြစ်တဲ့ John Arnes ကပြီးခဲ့တဲ့စနေနေ့တုန်းကဂျူးဖျားချောင်းကိုဝင်ရောက်ပစ်ခတ်ပြီးထွက်ပြေးခဲ့သူလို့အာဏာပိုင်တို့ကပြောပါတယ်။ဂျူးဘာသာဝင်တွေရဲ့ Passover အလှရဲ့နောက်ဆုံးနေ့ဖြစ်တဲ့စနေနေ့ကဖျားချောင်းမှာပြစ်ခတ်ခဲ့ပြီးတဲ့နောက်အာနက်စ်ကအရေးပေါ်နံပါတ် 911 ကိုခေါ်ပြီးပြစ်ခတ်မှုနဲ့သူဘယ်မှာရှိနေလဲဆိုတာကိုသတင်းပို့ခဲ့တာလို့အနာပိုင်တို့ကပြောပါတယ်။အဲ့ဒီနောက်မိနစ်ပိုင်းအတွင်းမှာပဲခုခံမှုမရှိဘဲလက်နက်ချအဖမ်းခံခဲ့ပါတယ်။ချက်ဖက်တော်ဖိုဝေဂျူးဖျားချောင်းကိုဝင်ပြီးတနေ့နဲ့မပြစ်ခင်တနေ့လောက်အလိုမှာသူ့ကိုယ်သူဂျွန်အာနက်စ်လို့ပြောဆိုထားသူကအွန်လိုင်းပေါ်မှာဂျူးစန့်ကျင်ရေးထိုးနှက်ဝေဖန်တာတွေတင်ခဲ့ပါတယ်။သူကိုယ်သူသူနာပြုကြောင်းလားလို့ပြောဆိုထားသူကပြီးခဲ့တဲ့လကနယူးဇီလန်မွတ်စလင်ပလီတွေတိုက်ခိုက်ခဲ့သူတွေနဲ့အော်တိုဘာလာတို့ကအမေရိကန်ပြည်တော်စု Peaceful က Trio Life ဂျူးဖျားချောင်းတိုက်ခိုက်သူတွေကိုဂုဏ်တင်ပြောဆိုထားပါတယ်။ Arnes ကိုတော့အမုန်းတရားအခြေခံနဲ့ရာဇဝတ်မှုကျူးလွန်မှုနဲ့ဆွဲဆိုဖို့စင်စါသုံးသပ်နေတဲ့အကြောင်းဆန်ဒီယေဂိုခရိုင်ရဲမှူးကြီးဝီလျံဂိုးကပြောဆိုထားပါတယ်ရှင်။
ဒီလိုလေနိုင်ငံမှာလူပေါင်း250ကျော်တည်ဆုံခဲ့ရတဲ့ Easter Sunday နေ့တိုက်ခိုက်မှုကိုနောက်ကြေကနေကြိုးကန်ခဲ့တယ်လို့ယုံကြည်ရတဲ့ NTJ အဖွဲ့ရဲ့ဌာနချုပ်ကိုမနေ့တနင်္ဂနွေနေ့ကဒီလိုလေငါရဲတွေဝင်ရောက်ရှာဖွေခဲ့ပါတယ် NTJ ကိုအကြမ်းဖက်ဝါဒဆွဲအဖွဲ့အဖြစ်ဒီလိုလေငါအစိုးရကကြီးညာခဲ့ပြီးနောက်တနေ့မှာပဲနိုင်ငံအခြေရှမ်းမှာရှိတဲ့ကတန်ကူတီမြို့က NTJ အဖွဲ့ရဲ့အဓိကပလီဖျားချောင်းကိုလက်နက်ကန်ရဲတပ်ဖွဲ့တွေဝင်ရောက်ခဲ့တာပါဒီလိုလေငါသမရစရိစနာအစိုးပိုင်းမှာ NTG အဖွဲ့နဲ့ JMI တို့ကိုတရားမဝင်အသိနေဖြစ်ကြေညာထားပြီး Easter နေ့တိုက်ခိုက်မှုအတွက်တန်တရားဝင်ခဲ့တာပါ Easter တိုက်ခိုက်မှုနဲ့ဆက်ဆက်လို့တန်တရားနဲ့အလို့ရှိသူ2ဦးကိုဖမ်းဆီးထားကြောင်းရဲတပ်ဖွဲ့ကကြေညာပါတယ်သူတို့ကိုနိုင်ငံရဲ့အလဲပိုင်းမှာဖမ်းမိခဲ့တာပါဒီတော့တွင်နောက်ထပ်တိုက်ခိုက်မှုတွေရှိလာနိုင်တယ်ဆိုတဲ့သတင်းတွေကြောင့်သီရိလင်္ကာမှာရှိတဲ့ကက်သလစ်ဘုရားကျောင်းတွေကိုမနေ့တနင်္ဂနွေနေ့တုန်းကပိတ်ထားပါတယ်ခရီးရန်ဂန်းရုပ်နေအိမ်မှာရှိတဲ့ဝုတ်ပြူစုတော်ဘွဲကိုတော့သီလင်္ကာတမရနဲ့ဝန်ကြီးချုပ်တို့တက်ရောက်ခဲ့ပါလေ
။အီရန်ရဲ့နိုင်ငံတကာနဲ့ရင်းနှီးကုန်သွယ်ရေးပြတ်သွားအောင်အမေရိကန်ဘက်ကလုပ်နေတာဟာဆိုရင်အီရန်အစိုးရကိုဖြုတ်ချပြီးအီရန်ဘက်ကအညံ့ခံဒူးထောက်လာအောင်ကြိုးပမ်းမှုဖြစ်တယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဘက်ဇာရစ်ကဆွတ်ဆွဲလိုက်ပါတယ်။အမေရိကန်ရုပ်သံ Fox News Sunday အစီအစဉ်နဲ့တွေ့ဆုံမေးမြန်းခန်းမှာအီရန်နိုင်ငံခြားရေးဝန်ကြီးဇာရစ်ကဣသရေလဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်နောက်ဆော်ဒီအာရေဗျနဲ့အာရဗ်စော်ဘွားမြတ်ပြည်တော်စုကခေါင်းဆောင်နေပါတဲ့ဘီအဖွဲ့ကသမ္မတဒေါ်နယ်ထရန့်မလုပ်လို့တဲ့ထိတ်တိုက်တွေ့ရေးစီကိုတွန်းပို့ဖို့ကြိုးစားနေတာလို့ပြောဆိုခဲ့ပါတယ် American was separate in Shabla, Druka, Josan, Iratu, Ningentai, Winji, Sarif, Capiovari. She meant a caro, a nest of Iran Suya, Pian led to it. Pietelu led to Capiosu Keraba. Alaru, Fox News, CC Mabe. American Muta Lojo, it's a big jumbo tempiosu Ramaro. American, yes, she meant a car, Suya, Pian Lebu, Bohopu. Dabi met Jumu, Losang Pong, Pian Le Yip Chite.
အထူးသဖြင့်တော့အီရန်ရဲ့နျူကလီးယားလက်နက်အစီအစဉ်တွေနဲ့ပေတင်းတုံစမ်းသပ်မှုတွေကိုအဆုံးသတ်ရမှာဖြစ်တယ်လို့ပြောဆိုသွားပါတယ်။အီရန်ပြည်သူတွေအနေနဲ့ပိုပြီးကောင်းမွန်တဲ့အစိုးရနဲ့ထိုက်တန်တယ်လို့လည်းဘော်တန်ကပြောဆိုသွားပါတယ်ရှင်။တနင်္ဂနွေနေ့ကဂျင်ပါတဲ့စပိန်ရွေးကောက်ပွဲမှာစပိန်ဆိုရှယ်လစ်ပါတီကအနံ့ရဖို့များနေပြီးလင်းနင်တာအတွင်တတိယအကြိမ်မြောက်ရွေးကောက်ပွဲဖ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ ပါတီတွေဖြစ်တဲ့ဥရောပတလွားလက်ရာစုံလှူရှာမှုနဲ့လူသိလာတဲ့ဗော့ခ်ပါတီလဲပါဝင်ပါတယ်လက်ဝဲဝါဒီနဲ့ဗဟိုလက်ရာဝါဒီခေါင်းဆောင်တွေကတော့လက်ရာစုံဝါဒီတွေကိုမေးမပြကြဘူးမဲဆွဲခဲ့ကြပါတယ်ဝန်ကြီးချုပ်စန်းချက်ရဲ့ပါတီကတော့လက်ဝဲပါတီယူနိုက်တက်ဝီကန်ဆိုတဲ့ပါတီနဲ့ညွန်ပေါင်းဖွဲ့ဖို့အလားအလာရှိနေကြောင်းပြောပါတယ်စပိန်နိုင်ငံမှာဒီမိုကရေစီပြောင်းကျင်သု
American တိုင်းမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းလိုမီတာ24 kHz 12.3 ညလိုင်းလိုမီတာ40 kHz 9.3 ညလိုင်းလိုမီတာ57 kHz 5805နဲ့လိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းလှနဲ့မနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်။ကျောင်းနိုင်ငံမှာချင်းပါတဲ့ဒုတိယအကြိမ် BRI ခပတ်လမ်းမကြီးစီမံကိန်းအစည်းအဝေးကိုတက်ရောက်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကတနင်္ဂနွေနေ့မှာတော့တရုတ်ရဲ့ထိပ်တန်းနိုင်ငံရေးအကြံပေးဝမ်ယန်နဲ့ဘေကျင်းကကြောက်ရွံ့ထိုင်နိုင်ငံတော်အေဂီဟာမှာတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့တရုတ်ပိုင်ရှင်ဝါသတင်းကဖော်ပြပါတယ်မြန်မာနိုင်ငံရဲ့အခြေအနေတွေနဲ့ကိုက်ညီတဲ့လူမှုစီးပွားရေးဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်မှုတွေကိုတရုတ်အနေနဲ့ထောက်ခံကြောင်းတရုတ် Political Consultative Conference ရဲ့ဥက္ကဋ္ဌဝမ်ယန်ကပြောဆိုပါတယ်။ပိုလမကြီးစီမံကိန်းမူပေါင်းအောက်ကတရုတ်မြန်မာစီးပွားရေးဇင်းချန်တည်ဆောက်ရေးနှစ်နိုင်ငံကောက်ဆောင်နေကြအရေးကြီးတဲ့သဘောတူညီချက်တွေကိုအကောင့်အထည်ဖော်ရေးအတွက်တရုတ်ဘက်ကအဆင့်နဲ့ရှိတယ်လို့လည်းသူကပြောဆိုပါတယ်။မြန်မာအနေနဲ့ခပတ်လမ်းမကြီးတိဆောက်ရေးမှာဆက်ပြီးတက်တွက်ကြွကြွပါဝင်သွားလို့ကြောင်းဒေါက်ဆန်းစုကြည်ကလည်းပြောဆိုခဲ့ပြီးမြန်မာနိုင်ငံအတွက်အရေးပါတဲ့တရုတ်ရဲ့ရေရှည်ထောက်ခံမှုထောက်ပံ့မှုတွေအတွက်ကျေးဇူးတင်တယ်လို့လည်းပြောဆိုခဲ့ပါတယ်။သမရရှိချင်းမင်ကိုစား PCC ဥက္ကဋ္ဌဝမ်ယန်တက်ခင်းနဲ့နေ့လယ်စာစားပွဲကိုလည်းဒေါက်ဆန်းစုကြည်တက်ရောက်ပါတယ်။ဒီကနေ့တနင်္လာနေ့မှာတော့ဒေါက်ဆန်းစုကြည်ကကမ္ဘောဒီးယားကိုသွားဖို့ရှိနေပါတယ်။နေ့ရက်ချာမဲ့ကမ္ဘောဒီးယားခီးစဉ်အတွင်းမှာတော့ဝန်ကြီးချုပ်ဟွန်ဆန်းနဲ့တွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့ကမ္ဘောဒီးယားဘုရင်နောက်ဘုရင်မေတော်တို့နဲ့နန်းတော်မှာတီးခြားတွေ့ဆုံဖို့ရှိကြောင်းကမ္ဘောဒီးယားနိုင်ငံခြားရေးဌာနကကြေညာထားပါတယ်ရှင်
။တရုတ်နိုင်ငံကပြီးခဲ့တဲ့ရက်ပိုင်းအတွင်းကျင်းပတဲ့ရဝန်းနဲ့ပိုလန်မှစီမံကိန်းဖိုရမ်အပီစနေနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ BCIM လို့အတူကောက်ခေါ်တဲ့ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာလေးနိုင်ငံစီးပွားရေးဈေးညံစီမံကိန်းအပိုင်းပါမလာပဲခြံထားခဲ့ပါတယ်တရုတ်နိုင်ငံဘေကျင်းမြို့မှာ AP25 ကနေ29ထိကျင်းပတဲ့ရန်ဝန်းနဲ့ပိုလန်မှဖိုရမ်ကိုအိန္ဒိယနိုင်ငံကတပိတ်မှောက်တဲ့အနေနဲ့မတက်ရောက်ခဲ့ပဲဖြစ်ခဲ့ပါတယ်တရုတ်ရဲ့စီမံကိန်းဟာအိန္ဒိယနဲ့အငင်းပွားနေတဲ့ပါကစ္စတန်နယ်တဲကကက်ရှမီးယားဒေသကိုဖြတ်သွားမှာကြောင့်ဖြစ်ပါတယ်မြန်မာပါဝင်တဲ့ BCIM စီးပွားရေးဈေးညံစီးရင်နဲ့မှာမပါပင်မဲ့နီပေါ်တရုတ်ယထာလန်းစီမံကိန်းနဲ့တရုတ်မြန်မာစီးပွားရေးဈေးညံလမ်းဖြစ်တဲ့ CMEC ကတော့ပိုလန်မှဖိုရမ်အပြီးထုတ်ပြန်တဲ့စာရင်းမှာပါဝင်လာပါတယ်
။မိုဇမ်ဘစ်နိုင်ငံမှာဆိုက်ကလုန်းကင်နဲ့တိုက်ထိုက်ပြီးနောက်မလွဲမသွေဖြစ်လာမဲ့ရေကြီးညေပြိုမှုတွေကနေရှောင်ရှားနိုင်ဖို့ပြည်သူတွေကုန်းမြင့်ရာရွှေ့ပြောင်းကြဖို့အာဏာပိုင်တို့ကတိုက်တွန်းနေပါတယ်။သေဆုံးသူ9ဦးရှိတယ်လို့ဝန်ကြီးချုပ်ကာလော့တ်ဒိုရိုဆာရီယိုကပြောပါတယ်။ဆိုက်ကလုန်းမုန်တိုင်းကင်နဲ့ကြောင့်အိမ်ပေါင်း3000ကျော်ပျက်စီးပြီးလူ18000ကျော်ကိုဘေးလွရာရွှေ့ပြောင်းပေးထားရတဲ့အကြောင်းမိုဇမ်ဘစ်နိုင်ငံရဲ့ဘေးဒုက္ခစီမံခန့်ခွဲမှုဌာနကပြောဆိုထားပါတယ်ရှင်
India nenga Odisha pine ne Andhra Pradesh pine di ma pigre October la ga lu 90 te song bi pyesi mu aji che chong ya de Gaja ne Tikli cyclone mu nai ni api ma aku de chain India a shi taung kanji bai go Fani a mi shi de cyclone mu nai win yaw bo shi ni de lo India ana bai ne ga tri pe tha ba de India ye nengano asin ne pi ne asin taba wa be ane ka kwe yi apwe ri ga mi pyu mu ta si ye apa win
မတ်တန်ကြီးထိုင်းတဲ့ကုညာဝင်းအောင်ပါရှင်တနင်္လာနေ့နေ့နဲ့ခင်ဗျာရေးမြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်တရုတ်ကနေဥရောပတီဖောက်လို့မဲ့ BRI ခစ်ပေါလမှာစီမံကိန်းစီးရင်စနေနေ့ကထုတ်ပြန်ရမှာအရင်ကပါခဲ့တဲ့ BCIM Bangladesh တရုတ်အိန္ဒိယမြန်မာလေးနိုင်ငံစီးပွားရေးစင်ကြံစီမံကိန်းကိုတရုတ်ကဖြုတ်ချခဲ့ပါတယ်ဧပြီလ22ရက်နေ့ကနေနဆက်ခွနရက်နေ့ထိတရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပခဲ့တဲ့ ဒါပေမဲ့စနေနေ့ကကျင်းပပြည်စည်းခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်နိုင်ငံပေါင်း36နိုင်ငံကအစိုးရထိပ်တန်းကောင်းဆောင်တွေတက်ရောက်ခဲ့တဲ့ Belt and Road နိုင်ငံတကာညီလာခံအပြီးထုတ်ပြန်တဲ့အမေရိကန်ဒေါ်လာဘီလီယံပေါင်းများစွာကုန်ကျမဲ့ခေတ်သစ်ပိုးလမ်းမှစီမံကိန်းစီးရင်မှာ BRI နိုင်ငံတကာညီလာခံကိုတက်ရောက်ဖို့တရုတ်ကဖိတ်ကြားခဲ့ပေမဲ့တရုတ်ပါကစ္စတန်စီးပွားရေးစင်ကြံစီမံကိန်းကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့အိန္ဒိယကညီလာခံကိုတက်ရောက်ခြင်းမရှိခဲ့ပါဘူး။ဒီစီမံကိန်းမှာအိန္ဒိယနဲ့ပါကစ္စတန်နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသပါကစ္စတန်ဘက်ခြမ်းကိုဖြတ်ပြီးဖောက်လုပ်မဲ့အစီအစဉ်ပါနေတာပါ။
အခုလိုတရုတ်ရဲ့ BRI ညီလာခံကိုအိန္ဒိယဘက်ကတက်ရောက်ခြင်းမရှိတာကိုကြည့်ရင် BRI စီမံကိန်းတွေဟာဒေတာရင်းနိုင်ငံတွေကိုလွှမ်းမိုးမှုရဖို့တရုတ်ဘက်ကနေချက်လာနေတယ်လို့အိန္ဒိယဘက်ကမြင်နေပြီးဒီအပေါ်မှာစိုးရိမ်မှုကြီးကြီးမားမားရှိနေကြောင်းပြနေတယ်လို့အမေရိကန်ချိန်ဆိုင်မြန်မာရေးအကဲခတ်ဒေါက်တာတင်းဆွေကပြောပါတယ်။ပထမတစ်ချက်ကအိန္ဒိယနဲ့တရုတ်ကဒေတာတွင်ကြိုင်ဘက်အခါတခါ ဖြစ်တဲ့ Nepal ရဲ့တခါ Pakistan ရဲ့နောက်ထပ် Sri Lanka ပေါ့နော်အဲ့နိုင်ငံတွေကိုတတ်နိုင်ဆုံးခြေကိုရအောင်ယူပြီးတော့အဓိကကတော့ Pakistan နဲ့ကြတော့ဟိုနှီးမျိုးစုံနဲ့ဆက်ဆံရေးကောင်းအောင်တိကျကြိုးစားနေတယ်အဲ့ဒီမှာ Pakistan နဲ့အိန္ဒိယကလည်းတို့လိုက်ရကြတဲ့ကတော့ရန်သူပြည်လို့ဖြစ်နေတော့ကအဲ့ဒီချက်ကိုအိန္ဒိယကတာကျင်းနှင်းမရှိဘူးပေါ့ဒါပရမတ်ချက် နောက်တစ်ချက်ကကျွန်တော်ဗမာနိုင်ငံပေါ့နော်အဲတရုတ်နဲ့အိန္ဒိယကြာမှာဗမာနိုင်ငံရှိပြီးတော့ဗမာနိုင်ငံကိုခြေကိုပြုပြီးတော့လွှမ်းမိုးမှုတွေအမျိုးမျိုးလုပ်ပြီးတော့ဒီအိန္ဒိယသမုဒ္ဒရာကိုတရုတ်ကထွက်ပေါက်ရအောင်ကြိုးစားတဲ့အပေါ်မှာလည်းဒုတိယအချက်အနေနဲ့အိန္ဒိယကဒါအကျဉ်းချင်းမရှိပါဘူးအခုလိုအိန္ဒိယဘက်ကသူ့နိုင်ငံအကျိုးစီးပွားထိခိုက်လာမယ်တရုတ်ရဲ့ခေတ်သစ်ပိုးလ
စွေကတုံ့တက်ပါတယ်
။ယာယီတော့တရုတ်ကအိန္ဒိယကိုဖြုတ်ထားခဲ့မဲ့သဘောတော့ရှိနေတယ်လို့ယူဆတော့ကဒီစီမံချက်ကြီးကိုဟိုမွမ်းမံပြုပြင်ပြီးတော့တရုတ်ကဆက်လုပ်လိမ့်မယ်လို့ကျွန်တော်ထင်တယ်။အိန္ဒိယကလည်းပဲသူနိုင်ငံအကျိုးစီးပွားပဲသူကဟိုကြည့်တဲ့အခါမှာအိန္ဒိယရဲ့တမန်တစ်ယောက်မှာသူကသူ့ခြေတော်ပေါ်ရပ်တည်နိုင်ရင်ကြိုးစားပြီးဆက်သွားမယ်။တရုတ်ကတော့အရင်ပြီးခဲ့တဲ့ဆယ်စုနှစ်ရာစုနှစ်တွေနဲ့ကြောင်းမြန်ပေါ့နော်။ကဘာကိုရန်ချုံနိုင်တဲ့အဲပုံစံမျိုးကြီးသွားနေတော့ဒါကြောင့်သွားတာညင်ကဥတီချက်မတူကြဘူ
း။အခုနောက်ဆုံးစီးရင်အရာဆိုရင်တောင်အာရှဒေသတွင်တရုတ်ကအဓိကလုပ်မဲ့စီမံကိန်း၃ခုဖြစ်တရုတ်မြန်မာစီးပွားရေးစင်ကြံနီဘောတရုတ်နေဆက်ဖြတ်ဖောက်လုပ်မဲ့မြည့်ရထားလန်စီမံကိန်းအပါအဝင်နီဘောတရုတ်ဆက်သွယ်ရေးလမ်းကြောင်းစီမံကိန်းတွေနဲ့တရုတ်ပါကစ္စတန်စီးပွားရေးစင်ကြံစီမံကိန်းတွေကိုဖော်ပြထားပါတယ်ရှင်။ ခုဆက်လက်တင်ဆက်မယ့်မြန်မာပြည်ဆွေးနွေးခန်းအစီအစဉ်မှာတော့ NLD အစိုးရ၃နှစ်တာဆောင်ရွက်ချက်နဲ့ပတ်သက်လို့ NLD ပြောခွင့်ရဒေါက်တာမျိုးညွတ်ရခိုင်မျိုးသားပါတီ ANP ခေါင်းဆောင်တဦးဖြစ်တဲ့ဦးဦးလှစောလူမောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစော်လို့နဲ့အတူ VOA ဝိုင်းတော်သူမခင်ဖြူထွေးကဆွေးနွေးတင်ပြထားပါတယ်ရှင
်ဒီနေ့ကတော့ကျမတို့အခုဆိုရင်ဒီ NLD ပါတီအနေနဲ့နော်လူလူတည်းရလုံးဝတခဲနဲ့ထောက်ခံမှုနဲ့ဒီကောက်ပွဲမှာအနိုင်ရပြီးတော့အစိုးရဖွဲ့လာခဲ့တာအခုဆိုလို့ရှိရင်ဒါတက်တန်း၃နှစ်ကိုကျော်လာခဲ့ပါပြီ။လာပိုင်းကျော်လာပြီပေါ့နော်။ဆိုတော့ဒီ NLD ပါတီအနေနဲ့ဒီ၃နှစ်တာကာလအတွင်းဖြတ်တန်းခဲ့တဲ့ဒီကာလအတွင်းမှာအားနိုင်ချက်တွေအသာချက်တွေဘာတွေဆောင်ရွက်နိုင်ခဲ့ပြီးပြီလဲ။ဘာတွေကိုတကယ်တမ်းဒီဒီကောက်ပဲကတိကဝတ်အတေအတိုင်းအကောင့်ထဲပေါ်နိုင်မှုဘယ်လောက်ရှိတယ်လဲပေါ့နော်ဒါတွေအဓိကထားပြီးတော့ဆွေးနွေးသွားချင်တာပါရှင့်ဆိုတော့ပထမဆုံးကျွန်မဟိုဆရာဒေါက်တာမျိုးညွန့်ကိုဆွေးနွေးပေးစေချင်ပါတယ်အဲဒီ NLD ပါတီအနေနဲ့လက်ရှိဒီ၃နှစ်တာကာလအတွင်းမှာပေါ့နော်အောင်မြင်မြင်အကောင့်ထဲပေါ်နိုင်ခဲ့တဲ့အရာတွေဆရာဘာတွေမြင်မိပါလဲရှင့
်ကျွန်တော်တို့အစိုးရအနေနဲ့အခုပြီးခဲ့တဲ့၃နှစ်အတွင်းမှာအဓိကလုပ်ခဲ့တဲ့ဟာကျန်းမာရေးနဲ့ပညာရေးကိုဦးစားပြီးလုပ်ခဲ့ပါတယ်ဝိပညာရေးမှာဆိုရင်အောက်ခြေတော့မူဂျူမူလာတန်းကစပြီးတော့ပညာရေးမှာတော့ဒါတင်ဒါဖြီဆိုတဲ့စနစ်ကနေပြီးတော့စဉ်းစားတွေးခေါ်တာဖို့တော့လူ့ဘဝမှာတွေ့ကြုံလာမယ့်ပြဿနာတွေကိုဖြေရှင်းနိုင်မှုဆိုတဲ့အဲ့ဒီလမ်းကြောင်းကိုကျွန်တော်တို့ပြောင်းပြီးတော့ကျွန်တော်လုပ်နေပါဒီလိုလုပ်နိုင်မှုအတွက်လည်းတော့ပညာရေးမှာကျန်းမာရေးမှာအသုံးစည်တယ်လို့အစတိုးပြီးကျွန်တော်တုံ့ဆွဲနေပါတယ်ဒါကျွန်တော်ရဲ့အဓိကအောင်မြင်မှုလို့ကျွန်တော်ပြောချင်ပါတယ်။ဒါကရုပ်ပိုင်းအရာပါ။နောက်တစ်ခါစိတ်ပိုင်းအရာလည်းကျွန်တော်တို့ကပြည်သူတွေကိုဖိစီးနေတဲ့အကြောင်းတရားကိုတော့တိုက်တာတစ်ခုကြီးကျွန်တော်ရောပါတော့အောင်လုပ်နိုင်ခဲ့တယ်လို့ကျွန်တော်ဒါယုံကြည်ပါတယ်။တရားတွေကကျွန်တော်လွတ်ဆောင်နိုင်ခဲ့တဲ့အချက်တွေကိုကျွန်တော်ပြောချင်ပါတယ်။
ဟုတ်ကဲ့။ဆရာဦးလာဆိုဘယ်လိုမြင်မိလဲ။ဒါဒီ၃နှစ်ကာလအတွင်းမှာဝေဖန်မှုတွေထောက်ပြမှုတွေလည်းမျိုးမျိုးတော့ရှိကြပါတယ်။ဒါပေမဲ့ဟိုအရင်ဆုံးအနေနဲ့ပေါ့နော်ဒီဆရာအနေနဲ့အတိုင်းတာတခုတီတီအောင်မြင်မြင်ဆောင်ရွက်နိုင်ခဲ့တဲ့ဟာတချို့ရောမြင်မိပါလား
ဟုတ်ပထမဆုံးကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ကလေအကုန်လုံးနင်းနီထွေထင်းနဲ့ရှစ်ရှစ်ခေခင်နဲ့တော့ဟိုတမတော်ကအဲလက်ရှိအာဏာရနဲ့ဆိုတော့နိုင်ငံရေးပါတီတွေရောအရဖက်လူဖွဲ့စည်းတွေရောအကုန်လုံးဖြစ်ရှင်နေတော့เนาะဖြစ်ပြီးမှအဲ့လိုအမတန်ဆိုးဆိုးဝါးဖြစ်ခဲ့တဲ့အမိုက်ပုံကြီးကိုတဖြည်းဖြည်းတဖြည်းဖြည်းဆင်းကျင်နေပေါ့เนาะအဲ့တော့ကျွန်တော်တို့ဘယ်ဆန္ဒဆိုးလာတော့မသိဘူးเนาะဟိုအရန်မျောလင်းချက်များကြီးလို့တော့မသိဘူးကျွန်တော်ကတော့စိတ်တိုင်းမကြောက်ဘူးပေါ့နော်ဒီပြဿနာဒီအမှိုက်ပုံကြီးရှင်ဖို့ဆိုတော့လည်းတမိုင်းရမလွယ်ဘူးဆိုတော့နားလဲပါရင်နော်စိတ်တိုင်းမကြောက်ဘူးအဲ့တော့ဒီကျွန်တော်တို့ကဒီဘက်ကလည်းဒီဒေါက်တာမျိုးညွန့်တို့လို့ပေါ့နော်အဲ့ဒီ NLD ဘက်ကလည်းတက်နေသမျှလုပ်တယ်အဲ့တော့လုပ်လို့မအောင်မြင်တာလည်းရှိရင်နော်အဲ့တော့ဟိုကိုပါတီလုပ်တာတော့ကောင်းမြင်မှာပေါ့ဒါပေမဲ့ကျွန်တော်ကဝေဖန်လိုက်မယ်ဆိုရင်လည်းသိ blame ဆန်သွားမှာလည်းကျွန်တော်စိုးရင်လည်းအဲ့တော့နော်ကျွန်တော်စိတ်တိုင်းမကြောက်ဘူးအခုနပြောသလိုပေါ့ပညာရေးမှာဆိုလဲကျွန်တော်တိုးတက်မှုလည်းမရှိတော့ဆိုရှိပါတယ်နော် TPP အရင်ကစတိုးတက်မှုရှိတယ်ဒါပေမဲ့ကျွန်တော်နိုင်ငံတကာဆန်နဲ့ကြည့်မယ်ပြည်တွင်းမှာရှိဆန်နဲ့ကြည့်မယ်ဥမာတိုင်းရင်းသားတွေဆိုလို့ရှိရင်ပြီးခင်မှာတာဆက်တင်ကြမယ်ဆိုလဲကျွန်တော်တို့စိတ်တမ်းမချဘူးနောက်ကျွန်တော်တို့ဆိုရင်အခုငငယ်ကလေးကကျွန်တော်တက္ကသိုလ်ကျောင်းသားလှူရှာမှုတွေတက္ကသိုလ်လှူရှာမှုတွေကျွန်တော်ကြည့်ပြင်လာရဲအဲ့တော့အဲ့ဒီတက္ကသိုလ်လှူရှာမှုတွေကလည်းဟိုကျောင်းသားသမဂ္ဂလှူရှာမှုတွေကျွန်တော်စိတ်တမ်းမချဘူးဟိုနွေနေထွေထွေနဲ့တကယ်အပေါ်တို့ပြီးကွင်ရင်ွယ်တဲ့ရောက်တဲ့ပုံစံဖြစ်နေကြောင်းသားလှုပ်ရှားမှုကဘေးကိုထွက်ရှင်ထွက်လိုက်အစိုးရဆန်းကျင်လိုက်တခါတခါကွဲလိုက်အဲ့လိုဖြစ်နေတော့အဲ့တော့ကျွန်တော်တို့လှုပ်ရှားရတော့အများကြီးပဲเนาะအဲ့တော့ကျွန်တော်တို့ဒီမှာတုတ်တက်မှုတွေရှိကျွန်တော်အမြင်ပေါ်လေဥပမာဆိုရင်ကျွန်တော်ပင်လုံးကျွန်တော်တို့အရင်စိတ်ချမ်းသာရင်เนาะပင်လုံးကရှေ့ရပြိုးခဲ့တယ်တခါဒုတိယပထမတစ်ကြိမ်ဒုတိယတစ်ကြိမ်တတိယတစ်ကြိမ်အဲ့လိုကျွန်တော်ကအဲ့လိုပုံမှန်လေးထွက်လာ result လေးထွက်လာเนาะဒါပေမဲ့မထင်မှာပဲနဲ့ဟိုအထင်ကောင်းတွေဖြစ်ပြီးတော့နောက်ပြန်ရှာဆုတ်တော့တာမျိုးရှိတယ်။အဲ့တော့ကျွန်တော်ကတော့ဒီမိုကရေစီအပြောင်းအလဲကာလမှာတော့ဒီ2008အောက်မှာလိုရတာအခက်အခဲတော့ရှိတယ်ဆိုတာအကုန်လုံးသိရပါတယ်။ဘယ်ဟာဖြစ်တော့မှားနေပြီ။ဘယ်ဟာဆော့ရောဆိုတာကိုတော့ကျွန်တော်နိုင်ငံအင်အားစုတွေမှာပွင့်ပွင့်လွင်းလွင်းဆွေးနွေးဖို့လိုတယ်လို့
ဟုတ်ကဲ့ဒီနေ့ဆွေးနွေးဝမ်းရလဲအဲ့အရာတွေကိုဆွေးနွေးစေချင်တာပါ။ဒီငင်းရိုင်းနဲ့ပတ်သက်ပြီးတော့လည်းနောက်ပိုင်းမှာဆွေးနွေးချင်ပါတယ်။ဒါအရင်ဆုံးအနေနဲ့ပေါ့နော်။ဦးအောင်မိုးစောရဲ့အမြင်ကိုလည်းသိချင်ပါတယ်။ဒီ၃နှစ်တာကာလအတွင်းအပြောင်းအလဲပေါ့တိတတအပြောင်းအလဲတွေ့ရတာများဘာများမြင်မိပါလဲရှင
့်ဟုတ်ကျွန်တော်တော့တစ်ခုလုံးအပြောင်းလဲကိုကျွန်တော်နည်းနည်းဟို focus လုပ်ချင်တယ်ဆိုတော့အထူးသဖြင့်ပေါ့2015ရေကောက်ပွဲမတိုင်ခင်မှာကျွန်တော်တို့မျှော်လင့်ခဲ့တာကဒီအခြေခံဥပဒေနဲ့ပတ်သက်လို့အပြောင်းလဲကိစ္စရှိမယ်နောက်တစ်ခုကတရားဥပဒေစိုးမိုးရေးကိစ္စတွေရှိမယ်နောက်တစ်ခုပါရှိမယ်ကျွန်တော်ငြိမ်းချမ်းရေးကိစ္စတွေရှိမှာပေါ့နော်ဆိုတော့အဲ့လိုကိစ္စတွေမှာအခုအခြေအနေအထိ အဲ့ဒီရွေးကောက်ပွဲဂရီတွေကိုဟိုတိတိတသားကြီးအောင်အောင်မြင်မြင်ကြီးဟိုအကောင့်ထဲပေါ်ပြနိုင်တာမတွေ့ရဘူးလို့ကျွန်တော်ပြောချင်ပါတယ်ဒါတစ်ချက်ပါဒုတိယတစ်ချက်ကဘာလဲဆိုတော့ဟိုဒါကျွန်တော်တို့လူလူအစိုးရတက်တာဆိုလို့ရှိရင်3နှစ်ရှိသွားပြီပေါ့နော်ဆိုတော့ဒီ3နှစ်အတွင်းမှာကျွန်တော်မြင်တာကတော့ဒီမိုကရေစီဖွံ့ဖြိုးတိုးတက်မှုပါတုံသွားတယ်လို့တန့်သွားတယ်လို့ကျွန်တော်ယူဆဆိုရပါဆိုကျွန်တော်တို့လွှတ်တော်ကိုကြည်မယ်ဦးလှစောတို့လည်းလွှတ်တော်မှာရှိပါတယ်နောက်ဒီအစိုးရကိုကြည်မယ်နောက်တရားစင်ရေးကိုကြည်မယ်ဒီ3ခုရဲ့ independent ဖြစ်မှုအပြန်အလှန်ထိန်းချုပ်မှုကဒီ3နှစ်အတွင်းမှာထင်ထင်ရှားရှားတွေ့ရတာခက်တယ်အုပ်ချုပ်ရေးကသိပ်ပြီးတော့ influence လုပ်လွန်းတယ်လို့ကျွန်တော်အဲ့လိုထင်တယ်ဆိုတော့အဲ့ဒါကဟိုတကယ်ဆိုဒီမိုကရေစီမှာတအားအခြေခံအကျဆုံးပဲလို့ကျွန်တော်ပြောချင်တယ်ဆိုတော့ဒီကိစ္စမှာလည်းပဲနည်းနည်းပြဿနာရှိရလို့ကျွန်တော်ထင်တယ်နောက်တစ်ခုကဒီလွတ်လပ်စွာပြောဆိုခွင့်တွေလွတ်လပ်စွာဖော်ထုတ်ခွင့်တွေစီဝေးခွင့်တွေဟာဟိုတကယ်တမ်းကျတော့ဟိုကျွန်တော်တို့အစိုးရလက်ထက်မှာပို့ပြီးတော့ကျလာသလိုပဲဒီမိုကရေစီကနည်းနည်းကျုံသွားသလိုကျွန်တော်အဲ့လိုယူဆတယ်မကျွန်တော်တို့ကိုယ်တိုင်ဟိုတလောကဆိုရင်ကျွန်တော်တို့ဖယ်ရယ်နဲ့ပတ်သက်တဲ့ဒီဆွေးနွေးပွဲတွေကျွန်တော်ဟိုကျွန်တော်တို့ပါတီတွင်းမှာလည်းကျွန်တော်လေ့လာကျင်တာပါတယ်နောက်တစ်ခုကကျွန်တော်တို့လေ့လာထားတာတွေကိုလည်းပဲဟိုတခြားသူတွေကိုမျှဝေကျင်တာပါတယ်ပေါ့နော်ဟိုတိုင်းပြည်ကလည်းဖယ်ရယ်နိုင်ငံကိုတည်ဆောက်မယ်လို့ပြောနေတာဟုတ်ဆိုတဲ့အခါကျအဲ့လိုကိစ္စမျိုးတွေကျွန်တော်ကလှုပ်ကျင်တော့တချို့ပညာရှင်တွေကိုကျွန်တော်ကဖိတ်ပြီးတော့ဆွေးနွေးပွဲလေးလည်းလုပ်တယ်ဟိုဒီကိစ္စကကောင်းတဲ့ကိစ္စလုပ်တာလေအဲ့လိုမျိုးကိစ္စတော့မှလာပြီးတော့တားတာစီးတာရှိတယ်ဆိုတဲ့အခါကျတော့နည်းနည်းတော့ဟိုစိတ်ထဲမှာကတိကောက်ဖြစ်တယ်ပေါ့နော်ဟိုကျွန်တော်အဓိကပြောချင်တာကတော့ဟိုဟိုဒေါက်တာမျိုးညွန့်တို့ပဲဖြစ်ဖြစ်နော် NLD ပဲဖြစ်ဖြစ်ကျွန်တော်တို့အစိုးရပဲဖြစ်ဖြစ်စူးစမ်းပန်းစားအကောင့်တွေပေါ်နေရာတွေရှိပါလိမ့်မယ်ခုနဦးလာစောပြောသလိုပဲလက်ရှိအချိန်နေကြီးအောက်မှာအစိုးရနှစ်ခုလိုဖြစ်နေတဲ့အချိန်နေကြီးအောက်မှာလောက်ကန်ရတာခက်ခဲတာတွေကိုကျွန်တော်တို့နားလဲပါတယ်သို့တော်လည်းပဲရေးကောက်ပွဲဂရိတွေကတော့ကျွန်တော်ဟိုခုချိန်ဒီပြပြဝဝအကောင့်တွေပေါ်တာကိုကျွန်တော်တည်တည်ချာမတွေ့ရသေးဘူးလို့ကျွန်တော်ပြောချင်တယ်။နောက်ကနေ့အနေထားမှာဟိုတိုင်းပြည်ရဲ့ဒီမိုကရေစီရဲ့အနေထားနောက်တစ်ခုကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အနေထားတွေကတကြုံလာတယ်လို့ကျွန်တော်အဲ့ဒါပြောချင်ပါတယ်။
ဆိုတော့ဦးမိုးဆိုထောက်ပြတယ်လို့ပဲဒီရွေးကောက်ပွဲဂတိကဝတ်တွေပေါ့နော် NLD ရဲ့ရွေးကောက်ပွဲဂတိဝတ်ပဲအဓိကတိုင်းနာကြီးငင်းငယ်ကြီးနောက်ဒီပြည်သူတွေကိုအမှန်တကယ်လုံခြုံမှုပေးနိုင်တဲ့အုပ်ချုပ်မှုစနစ်ရှိရေးတို့ဖွဲ့စည်းပုံပြင်ရေးတို့ဒီရွေးကောက်ပွဲဂတိကဝတ်တွေကို NLD အစိုးရအနေနဲ့ဘယ်လောက်တိုင်းထားထိအကောင့်ထဲပေါ်နိုင်တယ်လို့ဆရာကျွန်တော်မျိုးညွန့်နေနဲ့ယူဆမိပါလဲ
ကျွန်တော်တို့စူးကအနေနဲ့ရွေးကောက်ပွဲကလေးတွေကိုကျွန်တော်တို့ဟိုတိုင်းနာတစ်ခုအတိအကောင့်တွေပေါ်ကိုစူးစမ်းနေတယ်လို့ကျွန်တော်ပြောနိုင်ပါတယ်ဒီဂရိကွတ်တွေကတစ်ခုနဲ့တစ်ခုဆက်ဆက်နေပါတရားဥပဒေစုံမိုးရေးပြည်တွင်းစစ်ချုပ်ငြိမ်းရေးဖွဲ့စည်းရေးချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးအပြင်ဒီ၃ချက်လုံးကလည်းဖွဲ့စည်းရေးချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးမှာတနည်းအားဖြင့်ပြန်ပြီးအခြေခံနေပါတယ်အဲ့တော့ကျွန်တော်တို့ဖွဲ့စည်းရေးချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးကိုကျွန်တော်တို့လုပ်လိုက်ပြီးလုပ်လိုက်တာနဲ့တပြိုင်နက်ဒီပြင်ဆင်ရေးအတွက်နော်ဟန်တာတာနှောက်ရက်တာနော်အာယုံပြောင်းတောင်လောက်တာတွေဘလောက်ပေါ်လာလဲဆိုတာပြည်သူတွေတွေ့နိုင်ပါတယ်အဲ့တော့ကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအောင်မြင်ပြီဆိုရင်ပြည်တွင်းငြိမ်းချမ်းရေးရာလဲကျွန်တော်အောင်မြင်သွားမှာပါကြမ်းပြောရင်ကျွန်တော်တို့တိုင်းသားတွေလူချင်းနဲ့ကိုယ်ပြည်နယ်မှာနော်ကိုယ်ပိုင်အုပ်ချုပ်권ကိုယ်ပိုင်ပြည်ထောင်권ဒီပြင်ဆင်ရေးမှာတခါလဲပါသွားမှာပါနော်အဲ့ဒါနဲ့အတူကျွန်တော်တို့ဒီပြည်သူ့မှာဖြစ်နေတဲ့ပြည်ပခါရင်မှာအစိုးရကနော်အစိုးရနှစ်ရလူဖြစ်နေတဲ့အထူးဖြင့်လုံခြုံရေးနဲ့ပတ်သက်ရင်တမရုံဟာနော်ဘလူးကူမှအခွင့်အမိန်တောင်းစီရမလို့ပဲလွတ်လပ်စွာစီမံခန့်ခွဲဆောင်ရွက်ပိုင်ခွင့်ရှိနေတဲ့အနေအထားကနေပြီးတော့နော်တာဝန်ယူတဲ့အစိုးရတရားကပဲအကုန်လုံးနဲ့လုံမဲ့အကုန်လုံးနဲ့တာဝန်ခံလာတဲ့အချိန်တွေမှာနော်ဒီပြည်ရင်းငြိမ်းချမ်းရေးမှာလည်းရှေ့ကိုအများကြီးရောက်လာနိုင်ပါတယ်နောက်တစ်ခါကျွန်တော်တို့တရားဥပဒေစိုးမိုးရေးကျွန်တော်တရားဥပဒေစိုးမိုးရေးမှာအခုအပရိလိုက်စားရေးမှာတော့ကျွန်တော်သိထားတဲ့ခြေလမ်းတွေကျွန်တော်ရှိနေပါတယ်။ဒါတော့ကျွန်တော်တို့ကမူအဖြစ်ချရုံနဲ့မပြီးပါဘူး။ဒီတရားဥပဒေစိုးမိုးရေးမှာအဓိကလုပ်ရမယ်เนาะ law enforcing เนาะ personal ပေါ့ဥပဒေကိုထိန်းသိမ်းနိုင်ရမယ်ရဲတို့တပ်တို့เนาะကျွန်တော်တရားရုံးဝန်ထမ်းတို့သူတို့ကကျွန်တော်တရားဥပဒေစိုးမိုးရေးမှာဘယ်လောက်လိုက်ပါနိုင်လဲဆိုတာလေဒီတရားဥပဒေစိုးမိုးရေးအောင်မြင်မှုမှာအရေးအကြီးကြီးပါတယ်ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့တကွတော့အားလုံးအောင်မြင်လာရင်ကျွန်တော်ဒီဥပဒေထိန်းသိမ်းကြမှတ်ဖို့ပါဝင်ရမယ်ပုံကူအားလုံးရဲ့သူတို့ရဲ့ mindset ပေါ့ခံယူချက်ပါပြောင်းသွားမှာပါအဲ့ဒီဥပဒေထိန်းသိမ်းရေးမှာပါနေတဲ့ပုံကူအားလုံးနောက်ဒီအားနဲ့ဆက်နွယ်နေတဲ့ပြည်သူတွေရနေပြီးတရားဥပဒေစိုးမိုးရေးပေါ်မှာထားတဲ့သဘောထားအဲ့ဒါဒီပါ ပြောင်းလဲသွားတဲ့အချိန်မှာကျွန်တော်တို့တရားဥပဒေစိုးမိုးရေးတွေလည်းကောင်းเนาะပြည်ရင်းငြိမ်းချမ်းရေးတွေကောင်းအရှိန်ဟုန်နဲ့တက်လာမယ်လို့ကျွန်တော်ပြောချင်ပါတယ်အရေးကြီးတာကျွန်တော်လောက်ရမဲ့လမ်းစဉ်ကိုလမ်းစဉ်မပြောင်းပဲပန်းနိုင်အတိုင်းဒီဇိုင်းမှတ်မှတ်လုပ်နေဖို့အရေးကြီးဆုံးလို့ကျွန်တော်ပြောချင်ပါ
ဟုတ်ကဲ့ NLD ပါတီအနေနဲ့ဒီဖွဲ့စည်းပုံပြင်ဆင်ကိစ္စကိုလွှတ်တော်ထဲမှာစလုံလာနေတာတော့ကျွန်တော်တို့သိရပါတယ်ဒါပေမဲ့ဒီအစမှာကိုပဲဒီပြင်ရေးဆိုတဲ့အစ်စ်မရောက်ခင်ဒီပြင်ဖို့အတွက်လေ့လာတုံ့တက်တဲ့ပူပေါင်းကော်မတီဖွဲ့ရဲ့အစ်စ်မှာတော့မှဒါကန့်ကွက်မှုတွေကရှိတယ်ဆိုတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးရကောတကယ်တမ်းပြင်နိုင်ဖို့ဆိုတဲ့အချိန်ဒီမှာဘလောက်ထိလက်တွေ့ကြပါသလဲဒါတော့ကျွန်တော်ဟိုဦးလာစောဆွေးနွေးပေးစေချင်ပါတယ်တကယ်ပြင်ဆင်နိုင်ဖို့လက်တွေ့ကြကြအချိန်ဒီလို့ရှိပါ
ကျွန်တော်နားရဖွဲ့စည်းပုံပြင်ဆင်ရေးကတော့ခုနော်ကျွန်တော်လွှတ်တော်ထဲမှာ NLD ကဟို NLD လုတ်တဲ့လုတ်ရပုံမှာဝုန်းဆိုမှတ်တရားတဘောလေးတက်မတော်ကပြီးတော့ NLD နဲ့တက်မတော်ကြားထဲမှာတော့ကျူတင်ညှိနှိုင်းမှုလည်းမရှိဘူးเนาะအဲ့ဒီပုံပုံလင်းပြောရင်တော့စစ်ဖက်ရဖက်ဆက်ဆံရေးဟာချော့ချော့မွေ့မွေ့မရှိဘူးချော့ချော့မွေ့မရှိတဲ့ကြားထဲမှာဖွဲ့စည်းပုံပြင်ဖို့ဆိုတာကကျွန်တော်တိတ်တိရောက်လို့မထင်ဘူးဒါပေမဲ့ဖွဲ့စည်းပုံပြင်မဲ့လမ်းကြောင်းတစ်ခုတော့ပေါ်ခဲ့တယ်เนาะကျွန်တော်အဲ့ဒါဒီကျွန်တော်ပင်လုံညီလာခံခေါ်ပြီးတော့ပင်လုံညီလာခံထဲမှာကျွန်တော်တို့ဒီ national accord တွေပေါ့လေသဘောတူညီချက်တွေရတယ်ရတော့လွတ်တော်တဲ့လုံမယ်အဲ့ဒီ national accord တွေကိုအဲ့ဒီအစိုးရနဲ့တက်မတော်ရုံးတော့အဲဝန်ကြီးဌာနတွေကတာဝန်ယူပြီးတော့အဲ့ဒါအကောင့်တွေဖော်မယ်ဖွဲ့စည်းပုံပြောင်းမယ်ဆိုတဲ့ဟာကို political framework ထဲမှာလည်းတာဝန်ခွဲပြီးချပြပြီးသားလေ50တချက်လည်းထွက်ပြီးသားအဲ့ဒီဟာကြီးကကာချောသလိုချောသွားတယ်နော်တကယ်တော့ abortion ဖြစ်သွားတယ် abortion ဖြစ်ပြီးတော့အကြမ်းလွတ်တော်ထဲမှာပေါ်လာတယ်အဲ့ဒီဟာကြီးကိုကျွန်တော်တို့မလုံးနိုင်ဘူးဆိုတာဘာကြောင့်လဲ NCA ကြောင့်လား NCA မှာအားနည်းချက်ကြောင့်လားအဲ့ဒီလက်နက်ကိုင်ဖွဲ့စည်း EO တွေရဲ့ကနည်းနည်းပြဿနာကြောင့်လားဒါမှမဟုတ်တက်မတော်ကဟိုပြဿနာကြောင့်လား NLD ကပဲနည်းနည်း capacity ညှမ်းလို့လားတိုက်နိုင်ငံရေးပါတီတွေကပဲညှမ်းလို့လားဆိုတော့အဖြေမချနိုင်ဘူးမချနိုင်ဘူးနဲ့အဲ့ဒီအရာဇံမျောကြီးဖြစ်တဲ့ခါကြမှာအဲ့ဒီဖွဲ့စည်းပုံပြင်ဆိုတော့တက်လာဖွဲ့စည်းပုံပြင်တက်လာရင်တော့အဲ့ဒီဟိုပုံမှန်ဟိုအခန်းဆက်နှစ်436မှာထင်မှာပဲအဲ့တော့ဒါကြီးကျွန်တော်ဘယ်လိုဖြစ်ရှင်းမလဲအဲ့တော့ကျွန်တော်ကတော့ဒီဖွဲ့စည်းပုံပြင်ဆင်ဆိုတာကကျွန်တော်ကတော့ဒီအကုန်လုံးပါဝင်တဲ့ပေါ့လေ all inclusive all inclusive ဆိုတာကကျွန်တော် EO လည်းပါသေးတယ်เนาะရဖက်နိုင်ငံရေးဖွဲ့စည်းလည်းပါမယ်နိုင်ငံရေးပါတီလည်းပါမယ်အာဏာရရင်လည်းကျွန်တော် NL လည်းပါမယ်တက်မတော်လည်းပါမယ်အဲ့ဒီ one one ပြီးလုံးမှကျွန်တော်တို့ဖွဲ့စည်းပုံပြင်လို့ရမယ်ထင်တယ်အဲ့လိုမျိုးလွတ်တော်ထဲမှာဆိုရင်လွတ်တော်ထဲမှာအဲ့လိုလုပ်ရင်တော့ civil beauty relation မကောင်းတဲ့အတွက်ကြောင့်တယောက်ကတုံးဆိုရင်နောက်တစ်ယောက်ကလေးဖြစ်နေလေအဲ့တော့ပို့ပြီးတော့ဆက်ဆံရေးဆိုးပြီးတော့အကုန်လုံးကျွန်တော်လူမှုစီးပွားရေးတွေကိုမှကြရက်ရလိမ့်မယ်အဲ့တော့တိုင်းနဲ့ပြည်တွေမှာလည်းအထူးသဖြင့်အဲ့ဒီတိုင်းရင်းသားတွေသားတွေမှာဆိုလဲကချင်မှာတော့၎င်းကရင်မှာတော့၎င်းရှမ်းမှာတော့၎င်းရခိုင်မှာတော့၎င်းအဲ့ဒီလက်နက်ကပုံကံမှုတွေကရေရှင်မြင့်လာနေတယ်အဲ့လိုဆိုရင်ကျွန်တော်တို့ NLD ကဘလောက်ပဲကြိုးစားတိဆောက်တုံးနဲ့မပြောဘဲနဲ့နောက်နှစ်တိဆောက်လဲကျွန်တော်တိုင်းပြည်အတွက်ကောင်းမဲ့အလားလားမမြင်ဘူ
းဆက်ပို့ပြီးတော့လက်တွေ့ကြတဲ့နီလန်တကယ်တော့ရှိတယ်ဆိုတာမျိုးဆရာထောက်ပြရလို့ယူဆပါတယ်အဲဦးအောင်မိုးစောဘယ်လိုမြင်မိလဲလက်ရှိတွားနေတဲ့ရွေးကောက်ပွဲဒီဂတိကဝတ်အတိုင်းပေါ့နော်ဒီဖွဲ့စည်းပုံပြင်ဖို့ဆောင်ရွက်တဲ့နေရာမှာလှုပ်ထုံးလုံးကြီးများမှားနေသလား
ကျွန်တော်ထင်ပါတယ်ဟိုကဖွဲ့စည်းပုံကိစ္စကတော့အကုန်လုံးလိုရမယ့်ကိစ္စလွတ်တော်တွင်လွတ်တော်ပနှီးပေါင်းစုံနဲ့လိုရမယ့်ကိစ္စလို့ကျွန်တော်မြင်ပါတယ်လွတ်တော်တွင်မှာကနေ့စူးစမ်းတဲ့စူးစမ်းမှုကတော့လွတ်တော်တွင်မှာရှိတဲ့လွတ်တော်ကိုယ်စားလှယ်တွေပေါ့အထူးသဖြင့်တော့energy ရှိမှာ USDP ရှိမှာတက်မလို့ကိုယ်စလဲတွေရှိပြီဒီလူတွေကဘယ်လောက်ထိညှိနှိုင်းနိုင်မလဲဆိုတော့အပေါ်မှာအပြောင်းလဲရနည်းလည်းနည်းမယ်များလည်းများကျွန်တော်တို့လိုချင်တော့လည်းရရမှာရမယ်အဲ့ဒီတိုင်းသွားနိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်သို့တော်လည်းပဲတကယ်တမ်းဟိုဒီမိုကရေစီအနှစ်သာရရှိတဲ့ federal အနှစ်သာရရှိတဲ့တကယ်ဒီကျွန်တော်တို့အားလုံးလိုချင်တဲ့ constitution တစ်ခုဖြစ်ဖို့ကတော့ဘက်ဆောင်လို့ရလိမ့်မယ်လို့ထင်တယ်တော့လွတ်တော်ရင်းအောင်လွတ်တော်ပါအကုန်လုံးရအောင
်ဒါကတော့ NLD အစိုးရ3နှစ်တာဆောင်ရွက်ချက်နဲ့ပတ်သက်တဲ့ဆွေးနွေးခန်းအစီအစဉ်ပထမပိုင်းကိုနားဆင်ကြကြတာပါရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ။မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ။ဒီမှာတို့ခုပြောင်းလဲထုတ်လွှင့်နေတဲ့လိုင်းဒိုမီတာအစီအစဉ်တွေကတော့လိုင်းဒိုမီတာ2440 51တို့ကနေဖြစ်ပြီးတော့လိုင်းလက်မီတာ190ကနေလည်းဖမ်းယူနာဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာယူဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော
့ DJ တရုတ်နိုင်ငံခီးစဉ်အတွက်ဒုံဆန်းစုကြည်အနေနဲ့မြန်မာနိုင်ငံအကျိုးစီးပွားအတွက်ဘာတွေဆွေးနွေးနိုင်ခဲ့သလဲ။မြန်မာနိုင်ငံအတွက်ဘလို့ရလတ်တွေရလာအောင်စွမ်းဆောင်နိုင်ခဲ့သလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။ခုဒီပိုင်းအဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ်
။ဒါကတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုတင်ဆက်မှာပါ။အခုတော့မအေးတနာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ရမှာပါရှင်မင်္ဂလာပါရှင် VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။နောက်ပိုင်းမှာတော့ VOA တွေ့ချစ်တော်ရရှင်တွေအတွက်မြန်မာသတင်းလေးတို့နဲ့မြေတာတိလက်ဆောင်ပေးဖို့မှလည်းဖြစ်ပါရရှင်။အခုတော့အရင် VOA ကို Messenger ကနေရေးလာကြတဲ့တော်ရရှင်တွေရဲ့စာတို့လေးတွေနောက်ပြီးတော့ Facebook စာမျက်နှာပေါ်မှာလာပြီးမှတ်ချက်ရေးလာကြတဲ့တော်ရရှင်တွေရဲ့အမှတ်ချက်လေးတွေဖော်ပြပေးသွားခြင်းပါတယ်။ကိုရီချန်းဆိုတဲ့တော်ရရှင်ကသတင်းထူးသတင်းဥတွေတင်ဆက်ပေးနေတဲ့အတွက် VOA ဝိုင်းတော်သားတွေကိုအထူးကျေးဇူးတင်ပါတယ်။ဆိုတော့ကျမတို့ထုတ်လွှင့်ပေးတဲ့အစီအစဉ်အောက်မှာလာပြီးတော့ရေးသွားပါရစေ။ထုံးဦးဆိုရယ် Facebook အကောင့်ပိုင်ရှင်ကတော့အင်္ဂလိပ်လိုရေးထားပါသူကဒီ Voice of America VOA American အတန်းကအားလုံးအတွက်အထူးကောင်းမွန်ပါတယ် Thank you so much VOA အထူးကျေးဇူးတင်ပါတယ် I have been listened over 45 years တဲ့သူ VOA ကိုနားတော်ရဆင်လာတာ45နှစ်ကျော်ပါပြီလို့ရေးလာပါတယ် Good luck ကံကောင်းပါစေဆိုပြီးတော့လဲဆုတောင်းပေးလာပါတယ်ရှင်ကျေးဇူးအထူးတင်ပါတယ်ဦးထုံးဦးရှင်တဲမောင်ဆိုရဲရန်ကုန်ကတော်ရရှင်ကတော့ VOA ရေမင်္ဂလာပါကျွန်တော်က VOA ကိုနားထောင်လာတာ2011ခုနှစ်တည်းရပါအမြဲတမ်းအားပေးနေပါတယ်ဝန်ထမ်းတွေအားလုံးကျန်းမာကြပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါ Facebook အကောင့်ပိုင်ရှင်တဲမောင်ရန်ကုန်ဖြစ်ပါတယ်ကိုတဲမောင်အထူးကျေးဇူးတင်ပါတယ်နော်ညနေကြီးအောင်ဆိုတဲ့တော်ရရှင်တယောက်ကတော့သူကသူသိကျင်တာတစ်ခုကိုမေးလာတာပါသူကအခုမနေ့မြောက်ရီကလွှင့်သွားတဲ့ EDM အစီအစဉ်ဘယ်ကနေဝင်ကြည့်လို့ရမလဲတဲ့ဟုတ်ကဲ့ဒါကိုဖြေကြားပေးရမယ်ဆိုတော့မြောက်ရီရုံမြင့်တန်ကြားကနေပြီးကျွန်တော်ရဲ့အင်္ဂလိပ်စာအစီအစဉ်ထုတ်လွှင့်ပေးနေတာဘယ်အစီအစဉ်ကိုအိမ်ကြီးကထုတ်လွှင့်ပေးလဲဆိုတာကျွန်မဒီကနေကြည့်လို့မရလို့မသိရပါဘူးဒါမှမဟုတ်ကျွန်တော်တို့စီမှာကျွန်တော်တို့ဒီ VOA ကနေပြီးအဲ့အစီအစဉ်တွေကိုပဲတိုက်ရိုက် Facebook စာမျက်နှာပေါ်မှာရောကျွန်တော်တို့ VOA မြန်မာပိုင်း Internet စာမျက်နှာပေါ်မှာရောတင်ထားပေးတာရှိပါရဲ့နော်ဒီမဲ့မျက်နေကြီးအောင်ကိုကျွန်မလိမ့်လေးလေးပို့ပေးလိုက်ပါတယ်အဲ့မှာသွားကြည့်ကြည့်ပါအပတ်စဉ်ကျွန်တော်တို့ထုတ်လွှင့်ပေးတဲ့အစီအစဉ်တွေအားလုံးကိုတင်သွားပေးရမလို့မြောက်ရီကလွှင့်သွားပေးတဲ့အစီအစဉ်တွေအဲ့ထက်မှာတစ်ခုအနေနဲ့အပါဝင်ရှိနေပါလိမ့်မယ်အစီအစဉ်တွေကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင် And hearing ပန်းပွင့်လေးဆိုတဲ့တိတ်လာတဲ့ပန်းပွင့်လေးဆိုတဲ့အကောင့်ပိုင်ရှင် Facebook အကောင့်ပိုင်ရှင်ကတော့ Hello ဖုန်းထဲမှာပါတဲ့ FM Radio ကနေပြီးတော့ line number ဘလောက်ကနေ view ကိုနားထောင်လို့ရတယ်အမကြီးဖြေပေးပါတဲ့ဟုတ်ကဲ့မြန်မာနိုင်ငံ FM Radio line number ဘလောက်ကနေပြီးတော့နားထောင်လို့ရလဲဆိုတာကျွန်မဒီအဖြေကိုတော်တော်လေးစဉ်းစားပေးမယ်လေမရတဲ့အတွက်ကြောင့်မလို့ပဲစိတ်မကောင်းပါဘူးလို့ပြောချင်ပါသေးတယ်ဒါမဲ့လည်းနားထောင်လို့ရတာတခုရှိပါရဲ့ညီမကြီးညီမကဖုန်းနံပါတ်ပါတဲ့ FM Radio line ဆိုလို့ဘယ် line ကညီမရဲ့ဖုန်းထဲမှာပေါ်နေတာလဲညီမကလည်းလမ်းမသိနိုင်လို့မဖြေပေးနိုင်တာပါဒါမဲ့ညီမဒီလိုမျိုး radio ကနေပြီးတော့နားထောင်မယ်ဆိုရင်ကျွန်တော်တို့ VOA မြန်မာပိုင်း Facebook ကနေပြီးတော့ကျွန်တော်တို့ radio အစီအစဉ်ကိုရောနားထောင်လို့ရပါတယ်နောက်ပြီးတော့ရုပ်မြင်သံကြားအစီအစဉ်ကိုလည်းကြည့်ရှုလို့ရပါတယ်ညီမမေးတဲ့ radio ကနေပြီးတော့ဘယ်လောက်နားထောင်လို့ရလဲဆိုတော့မြန်မာနိုင်ငံကကျွန်တော်တို့ရန်ကုန်မြို့က VOA ဝိုင်းတော်သားတွေကိုလှမ်းပြီးမေးကြည့်ပေးပါမယ်။အဲ့မှာတခခုထူးခြားတာရှိနေတယ်။ကျမကို Messenger ကနေပြီးအကြောင်းပြန်လိုက်ပါမယ်နော်။အခုလိုလှမ်းပြီးတာလည်းကျေးဇူးတင်ပါတယ်။အားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ညီမကြီး။နောက်ထပ်ဟိန်းသူအောင်ဆိုတဲ့တော်ရရှင်ကတော့ VOA အမြဲတမ်းနားဆင်အားပေးလျက်ပါ။ Radio ကနေပြီးတော့အခု Facebook ခေတ်ထိတိုင်အောင်ပါ။ Thank you VOA လေးစားလျက်ပါလို့ရေးလာပါတယ်။
ကိုဟင်းတူအောင်ဖြစ်ပါရင်အထူးကျေးဇူးတင်ပါတယ်ရှင်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ VOA ကသတင်းတွေတင်ဆက်ပေးနေတာမှာသွားရရှင်နေ DR နဲ့ပတ်သက်ပြီးတော့ကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်း VOA ကလက်ခံရရှိတာပါပြီးခဲ့တဲ့သတင်းပတ်တွေမှာထုတ်လွှင့်ပေးထားတဲ့သတင်းတစ်ပုဒ်ပေါ်မှာသွားရရှင်နေတော်တော်များများထောက်ခံတာဝေဖန်ကန့်ကွက်တာတွေရေးလာကြတာတွေ့ရပါတယ်ရှင်ဧပြီလ23ရက်နေ့ကသတင်းဖြစ်ပါရင် writer သတင်းတော့တွေအယူခံတာကိုတရားလွှတ်တော်ချုပ်ကပယ်ချတဲ့သတင်းမှာ writer သတင်းတော့နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့နောက်ဆုံးအယူခံကိုနေပြည်တော်တရားလွှတ်တော်ချုပ်ကပလတ်လိုက်တာပါသူတို့ရဲ့မိသားစုဝင်တွေကအယူခံအောင်မြင်မယ်လို့မျှော်လင့်ထားခဲ့လို့မျှော်လင့်တယ်လို့ဖြစ်မလာပဲနဲ့သူတို့တဲ့ကြွေးခဲစရာဖြစ်ခဲ့ရပါရင်ဒီလိုမျိုးတရားလွတ်တော်ချုပ်ကနေပြီးတော့ပယ်ချလိုက်တာဟာသတင်းရယူခွင့်အတွက်အဟန့်အတားတွေဖြစ်သွားစေတယ်လို့သူတို့လွတ်မြောက်ဖို့နောက်ထပ်ရေဝင်နီးလန်းတွေနဲ့စူးစမ်းဆောင်ရွက်သွားမယ်ဆိုပြီးတော့သူတို့ရရှိနေတဲ့ကပြောပါရင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြင်းပြင်းပြဝေဖန်တယ်တွေလည်းစုစုညံ့ညံ့ထွက်ပေါ်လာခဲ့တာပါဒီသတင်းပေါ်မှာသွားရရှင်နေဒီ VOA သွားရရှင်နေသူတို့ရဲ့အမြင်တွေကိုထုတ်ဖော်ပြီးရေးသားလာကြတဲ့အထင်မှဆိုရင်တော့ကိုဆိုင်လေးဆိုတဲ့သွားရရှင်ကတော့စစ်တပ်ကအစတွေကရည်ရွယ်ချက်ရှိရှိဖမ်းပါတယ်ဆိုလွယ်လွယ်နဲ့လွတ်လိုက်မယ်လို့မထင်ပါရှင်းရှင်းပြောရရင်ဒီသတင်းတောင်နှစ်ဦးကိုနှစ်ရှည်ထောင်ချခြင်းအပြင်သတင်းမီဒီယာလောကသားတွေကိုအကြောက်တရားဖြစ်စေတဲ့ရည်ရွယ်ချက်ပါဆိုပြီးတော့သူ့ရဲ့သဘောထားကိုအခုလိုရေးလာပါတယ
်အစိုးရကြီးကပယ်ချမယ်လို့ထင်မိသားပါမီဒီယာသမားတွေကိုအကြောက်တရားရှိအောင်ထောင်ချခြင်းလို့မတရားအကွက်ကြကြအမှုစဉ်ထောင်ချောက်ဆင်ပြီးတော့ဖမ်းဆီးပါတယ်ဆိုမှလုံးဝမလွတ်ဘူးဆိုတာသိသားပဲသူပါပြောပြောဂီယူဆိုင်ဆရာမလို့ပါကိုကျိုးစင်သတင်းယူခဲ့တဲ့သတင်းတော်နှူးကိုတော့ဂုဏ်ယူပါတယ်သူတို့ကစစ်တပ်မတရားတပ်ဖြတ်တဲ့နေရာထိသွားပြီးတော့သတင်းယူရတယ်ဆိုတော့ဘလောက်အန္တရာယ်များတယ်ဆိုတာထမင်းစားသူတိုင်းသိပါတယ်ဒါဟုအသက်နဲ့ယဉ်ပြီးကိုကျိုးစွန့်တယ်လို့ခေါ်ပါတယ
်နောက်ထပ်သောရရှင်တယောက်ဖြစ်တဲ့ဆမ်မြူအယ်ဘာချိုဆိုတဲ့သောရရှင် Facebook အကောင့်ပိုင်ရှင်ကလည်
းစစ်တပ်ကပါနေမှာတော့စစ်ထွက်တရားသူကြီးချုပ်နဲ့အဖွဲ့ကစစ်တပ်မျက်နှာမကြည့်ရဲနေပါမလားဗျာဥပဒေအတိုင်းဆိုးပြတ်မှာမဟုတ်တဲ့အတွက်လွတ်ဖို့လည်းမမြင်ပါဘူးအခုလိုဥပဒေမဲ့စီရင်ချက်မှာရေးရှင်တို့ရေးပြီးတော့ပြည်အောင်စုတရားလွှတ်တော်ချုပ်ကအမိန့်ချတာမှန်ဩပါဘူးဒီလူနှစ်ယောက်နဲ့သူ့မိသားစုအတွက်စိတ်မကောင်းတာပဲရှိပါတယ်စီရင်ချက်ကိုတက်ထွက်တရားသူကြီးတွေကစစ်တပ်မျက်နှာကြည့်ပြီးတော့စိတ်ကြိုက်ရေးလိမ့်မယ်ဆိုတာကိုသိထားပြီးသားပါနောက်ထပ်အထူးအယူခံနဲ့ဟန်ပြစာကျင်တော်တက်လို့တော့ရပါသေးတယ
်စားတဲ့ကလွတ်မှာမဟုတ်တာသိပြီးသားပါဒါမဲ့မိသားစုအတွက်စိတ်မကောင်းဖြစ်ရပါတယ်လို့ဆိုလာပါတယ်ထွန်းထွန်းဆိုတဲ့တော်ရရှင်ကတော့ Wikili Founder ကိုတတိယပါတယ်။ Democracy ဆိုတာစီကံရှိရပြီးတော့ကိုအားကိုကိုရတာပါ။ Media သမားဆိုတာခိုင်းနိုင်လို့ရတာမဟုတ်ပါဘူးဆိုတဲ့သူ့ရဲ့အမြင်ကိုရေးလာပါတယ်။ Mekia ဆိုတဲ့ဒီ Facebook အကောင့်ပိုင်ရှင်ကလည်းဒီသတင်းတောက်တီရဲ့ဒီအယူခံကိုတရားလွှတ်တော်ချုပ်ကပယ်ပါလာတဲ့ကိစ္စအပြင်အခုတော့စစ်တပ်နဲ့အစိုးရကိုစန့်ကျင်သူတွေနောက်ပြီးတော့ဝေဖန်တဲ့တက်ချွာလှုပ်ရှားသူတွေကိုဖမ်းဆီးတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်။သူကနဝဝထခစ်ပြန်ရောက်သွားတယ်လို့ပါပဲ။နိုင်ငံရေးတကယ်လုပ်တဲ့သူတွေအားလုံးကိုနှီးညွှန်းညွှန်းနဲ့ထောင်ထဲပို့နေတာမြင်လို့မကောင်းပါဘူးလို့ဆိုလာပါတယ်။ဒီလိုကပြီးခဲ့တဲ့ရက်ပိုင်းတွင်မှာပဲတင်ဆက်ပေးခဲ့တဲ့သတင်းတပုတ်နဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးလာကြတာတွေကိုလည်းဆက်ပြီးပြောပြပေးချင်ပါတယ်။ဒါကတော့မြန်မာနိုင်ငံကအတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တရုတ်နိုင်ငံကိုတွားရောက်ပြီးတော့တရုတ်ဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးတဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့သွားရရှင်တွေသူတို့ရဲ့အမြင်တွေကိုရေးလာကြတာပါ။သူရဆွေသွားရရှင်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံရေးသုံးသက်သူတို့သုံးသက်ပြတဲ့ကိစ္စပေါ်မှာသူကပြန်ပြီးရေးလာပါတယ်
။ဆရာရန်ကြီးဝေဘန်နာနဲ့တာဝန်ရှိတာမတူပါဘူး။ထုံကုံတုံးတက်တယ်ဆိုရင်ဘယ်သူတွေကဘာတွေလုပ်ခဲ့တယ်လဲသိဖို့လိုပါတယ်ပြည်သူကိုဘယ်သူကမှမျက်စုံစာချုပ်မပြကြပါဘူးလက်ရှိကျွန်တော်တို့တင်ထားတဲ့အစိုးရအပါအဝင်ပါပြည်သူကဘယ်သူကိုမှမယုံကြည်တော့ပါဘူ
းပြည်သူကဘယ်သူကိုမှမယုံကြည်တော့ပါဘူးလို့ဒီသွားရှင်သူရကပြောလာတဲ့အချိန်မှာနောက်ထပ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲတိတ်ပြောယုံကြည်မှုရှိရေးလာကြတဲ့သွားရှင်ရဲ့စာရည်လည်းတော်တော်တွေးလာရလို့အဲ့ထက်ကတချို့ကိုဆက်ပြီးပြောပြပေးချင်ပါတယ်ထိန်လင်းဆိုတဲ့သွားရှင်ကတော့ပထမအဆုံးချိန် view ကိုစာရေးတာပါတဲ့သူပထမအဆုံးရေးလာရဲဆိုတဲ့စာကတော့ဒီမြစ်ဆုံကိစ္စနဲ့ပဲပတ်သက်ပါတယ
်မင်္ဂလာပါ view ကျွန်တော်ကတော့ view ရဲ့ပေးစာများအစီအစဉ်ကိုဒါပထမအဆုံးပေးဖို့ချင်ပါ view ကိုကျွန်တော်အမြင်နားထောင်ပြစ်ပါတယ်အခုကပြည်သူတွေကြားမှာရည်ပန်းစားနေတဲ့မြစ်ဆုံအကြောင်းပြောချင်လို့ပါအမေစုအစိုးရမဖြစ်ခင်ကချင်ပြည်နယ်မှာပြည်သူလူထုနဲ့တွေ့ဆုံပွဲမှာပြောခဲ့တဲ့စကားရှိပါတယ်။ကျမတို့အစိုးရဖြစ်လို့ရှိရင်မြစ်ဆုံကိုဘလို့သဘောတူညီမှုတွေရှိတယ်ဆိုတာပြည်သူလူထုကိုပို့ဝင်လင်းလင်းချပြမယ်ဆိုပြီးတော့ပြောခဲ့ပြီးပါတယ်။အခုချိန်ထိတော့အမေစုအနေနဲ့မြစ်ဆုံကိစ္စကိုပို့ဝင်လင်းလင်းချမပြသေးပါဘူး။အရင်လူတွေကိုအားနာလို့လား။အားမနာပါနဲ့ပြည်သူတွေကိုအားနာပါအောင်လို့ပြောပြပါလားဗီယိုကြီး။ကျွန်တော်ကအတန်းပညာ၄တန်းထွက်ပါအမပါရင်ခွင့်လို့တီးခံပြီးတော့ပြင်ဖတ်စီလိုပါတယ်ခင်ဗျာ
ဆိုရရဲ့ပုံဝင်လင်းချပြမှုကိုပြည်သူကလိုလားနေပါတယ်ဆိုပြီးတော့ဒီ Facebook အကောင့်ပိုင်ရှင် viewer တွေတော်ရရှင်ရေးလာတာဖြစ်ပါတယ်တော်ရရှင်နေရင်ဖွင့်လာကြတဲ့တော်ရရှင်ရဲ့စာတွေကိုလည်းလက်ခံရရှိပါတယ်ရှင်နောက်ပုံနဲ့လောက်တာအခက်အခဲဖြစ်နေလို့လာဝကရုံးနဲ့ပတ်သက်ပြီးတော့ပြောချင်လို့ပါတယ်နှိမ့်ဆက်လုံးအားကြီးလို့ပါဆိုပြီးတော့တော်ရရှင်နိုင်လင်းဦးကတော့ viewer တွေကတစ်ဆင့်ရင်ဖွ
ခုထိမရသေးလို့ပါသူတို့လိုအပ်တဲ့စားရစားတန်းတွေလည်းအပြည့်စုံပေးထားပါတယ်သူတို့တောင်းတလောက်လည်းပေးထားပါတယ်အဲ့ဒါကိုနေပြည်တော်ကမရဘူးကြီးပဲပြောနေပါတယ်တနေ့ကြော်နေပါပြီမှတ်ပုံတင်ရမှပတ်စပို့ထုတ်ရမှဆိုတော့မှတ်ပုံတင်ကိုထိုင်ဆောင်နေရပါတယ်အလုပ်ကိစ္စလည်းဆက်လုပ်လို့မရဘူးဖြစ်နေပါတယ်ဆယ်နှစ်ကကနေ18နှစ်ပြန်ချိန်တာအဲ့လောက်ချိန်ဆွဲထားပါတယ်လောက်ကရုံကိုသွားတော့သူတို့ဘာမှမထူဘူးပြောပါတယ်ကူညီပေးပါမှန်မှန်ကန်ကန်လုပ်တာပါ
ရင်ဖွဲ့စားတွေတက်ဆိုင်ရာကကြားပြီးတော့ဒီလိုကိစ္စမျိုးတွေကိုထိထိရောက်ရောက်ကင်တွယ်ပေးနိုင်မှုမျှော်လင့်ပါတယ်ဆိုပြီးရေးလာတဲ့ Facebook အကောင့်ပိုင်းရှင်နိုင်လင်းဦးဖြစ်ပါတယ်ရှင်။တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါရဲ့နော်။တိကျတဲ့တော်ရရှင်တွေအတွက် VOA ကမြန်မာသတင်းလေးတပုတ်မြစ်တာဒေသဆောင်ဖြောပြပေးဦးမှာဖြစ်ပါရဲ့။ Tomorrow VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါလိမ့်အီးမေးလ်ပေးပို့မယ်ဆိုရင်bemi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOE မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOE Bemi News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်။အခုတော့ဒေးဖြစ်တဲ့သောရာရှင်ကြီးအတွက်အလှည့်ပေးကြပါရစေ။ဂေဂေးတီဆိုထားတဲ့မောင်နှောင်လိုက်ခင်မယ်ဆိုတဲ့သချင်းလေးကို VOE ဒေးဖြစ်သောရာရှင်ရဲ့အားလုံးနှစ်ချက်ခံစားနိုင်တယ်လို့ပြောလိုက်ပါတယ်။နားဆင်ကြပါအောင်ရှင
်။ဒေးချခဲတဲ့မောင်တယောက်တည်းသာဇမိုင်းပွားပါပဲ။အတိုင်းဝမ်းညာကကန်ကွက်နေကြလေ။Just a little piece of time in my life could wait to the current I long to so many Just say you want to say Let's go let my now like me To my go my go so tight The sun is in it man and to me I feel a thing or two so I get out long and then I get My trick out my ground more bad That's the yellow just so jammy My leg will drag To the cool in the yellow just so many
ဆိုထားတဲ့မောင်းနှောင်းလိုက်ခင်မယ်ဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှိနေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းနေလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွေ့ချုပ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ကျွန်တော်တို့ VOA Internet ဆိုင်ပေါ်မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျွန်တော်တို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။ဒေါရစီနဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။အကြောင်းကားကတော့မောင်နဲ့မေကွေကွေသွားခဲ့ရဲ့။ Just say my mom and dad မေကွေပါပဲ။ Show me like they to get you and I'm gonna love you so much But I can't feel it all remember to love you Just say
ဒီလိုမြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့ရုပ်သံတွေရေဒီယိုအစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြရတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်အခုနားဆင်ကြရတာကတော့မဲအေးတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာကဏ္ဍပါရှင်အခုဆက်လက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်ဝင်သတင်းတုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်တော့မှာပါဒေါက်ဆန်းစုကြည်တရုတ်ခီးစဉ်ကနေဗာရခဲ့တယ်လ
ဆိုရင်နိုင်ငံတော်ရဲ့တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာတရုတ်နိုင်ငံပေကျင်းမြို့တော်မှာကျင်းပတဲ့ရပ်ဝန်းတဲ့ပိုလန်မှာဖိုရမ်အစည်းအဝေးတက်ရောက်ခဲ့ပြီးပါပြီ။ဒေါက်ဆန်းစုကြည်ဟာနိုင်ငံပေါင်း38နိုင်ငံကအကြီးအကဲတွေပြင်သစ်၊ဂျာမနီ၊ဗြိတိန်၊စပိန်၊ဂျပန်၊တောင်ကိုရီးယားနဲ့ဥရောပသမဂ္ဂကအဆင့်မြင့်ကိုယ်စားလှယ်အဖွဲ့တွေအခြားနိုင်ငံနဲ့အဖွဲ့စည်းပေါင်း100ကျော်ကကိုယ်စားလှယ်တွေနဲ့အတူကြီးကျယ်ခမ်းနားလာတဲ့အစည်းအဝေးကြီးကိုတက်ရောက်ခဲ့တယ်လို့အိမ်ရှင်တရုတ်နိုင်ငံကသမ္မတဝန်ကြီးချုပ်အပါအဝင်အဆင့်မြင့်အရာရှိကြီးတွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံကိစ္စတွေဆွေးနွေးတာတွေနားလည်မှုစာကြုံလွှာလက်မှတ်ရေးထိုးတာတွေလုပ်ခဲ့ပါသေးတယ်။ဒီကြိမ်တရုတ်နိုင်ငံခီးစဉ်အတွင်းဒေါက်ဆန်းစုကြည်အနေနဲ့မြန်မာနိုင်ငံအကျိုးစီးပွားအတွက်ဘာတွေဆွေးနွေးနိုင်ခဲ့သလဲမြန်မာနိုင်ငံအတွက်ဘယ်လိုရလဒ်တွေရလာအောင်စွမ်းဆောင်နိုင်ခဲ့သလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။ဒီပတ်အဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ်။
ဒေါက်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးဆောင်ရွက်ခဲ့သမျှကိုအပိုင်း၃ပိုင်းခွဲပြီးကြည့်ရှုနိုင်ပါတယ်။တရုတ်နိုင်ငံရဲ့အမြင့်ဆုံးကောင်းဆောင်သမ္မတရှီကျင်းဖင်နဲ့ဆွေးနွေးတာ၊ဝန်ကြီးချုပ်လီခေါ်ချန်နဲ့ဆွေးနွေးတာ၊နားလည်မှုစာကြုံလွှာနဲ့သဘောတူညီချက်တွေလက်မှတ်ရေးထိုးတာဆိုတဲ့အပိုင်းတွေပဲဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံတဲ့အပိုင်းမှာတော့မူဝါဒနဲ့ဆိုင်တဲ့အရေးကြီးတဲ့ကိစ္စရပ်တွေကိုဆွေးနွေးတာ၊အရင်ဆွေးနွေးသဘောတူထားပြီးသားတွေကိုထပ်လောင်းအတည်ပြုတာမျိုးလုပ်ခဲ့ပါတယ်။အဲ့ဒီအထက်မှာရခိုင်ပြည်နယ်ကတန်တဝက်ကျော်မြင့်မွတ်စလင်တွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးသွားပြီးမြန်မာနိုင်ငံနဲ့ပြန်ဝင်လာရေးမြန်မာအစိုးရရဲ့လုပ်ငန်းစဉ်အောင်မြင်ရေးအတွက်တရုတ်ကဆက်အကူအညီပေးသွားမယ့်ကိစ္စပါပါတယ်။တစ်ဆက်တည်းရခိုင်ပြည်ထောင်နယ်ပတ်သက်ပြီးအနောက်နိုင်ငံတွေအပါအဝင်နိုင်ငံတကာကဝိုင်းပယ်ခံနေရတဲ့မြန်မာနိုင်ငံကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာမျက်နှာစာမှာတရုတ်ကဆက်ပြီးအကာအကွယ်ပေးသွားရည်လဲပါပါတယ်။လက်ရှိမြန်မာအစိုးရကကြိုးပမ်းအကောင့်ထည့်ဖော်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတရုတ်အစိုးရကဆက်ပြီးအကူအညီပေးသွားမယ်ကိစ္စလဲဆွေးနွေးခဲ့ပါတယ်။ကျန်တာတွေကတော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုနယ်ပယ်အသီးသီးမှာတိုးမြှင့်ဆောင်ရွက်ရေးဆိုတဲ့အစီအစဉ်တွေပဲဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ဤပညာပူးပေါင်းဆောင်ရွက်မှုလုပ်ငန်းတွေအတွက်တရုတ်နိုင်ငံကနေအမေရိကန်ဒေါ်လာတန်150ဝန်းကျင်ရှိမဲ့တရုတ်ငွေယွမ်တန်းတစ်ထောင်အကူအညီပေးမဲ့ကတိကိုလည်းသမရရှိချင်းဖြင့်စီကရခဲ့တယ်လို့သိရပါတယ်။ဒီအချက်တွေကိုကြည့်လိုက်ရင်တရုတ်သမ္မတနဲ့တွေ့ဆုံမှုကနေဒေါက်ဆန်းစုကြည်အနေနဲ့အရင်ကတိကဝတ်ရှိပြီးသားလက်ရှိလည်းလှုပ်ဆောင်နေစေကိစ္စတွေပေါ်ထပ်လောင်းတည်ပြုချက်ရလိုက်တာကလွဲပြီးသိကြီးထူးခြားတာတွေတော့မတွေ့မြင်ကြရပါဘူး
။ဝန်ကြီးချုပ်လီခချင်းနဲ့တွေ့ဆုံမှုတွေမှာတော့ပိုပြီးအသေးစိတ်ကြတဲ့ဆွေးနွေးမှုတွေကိုတွေ့မြင်ရပါတယ်။အဲဒီဆွေးနွေးပွဲမှာမြန်မာဘက်ကလိုလားနေတဲ့တရားဝင်ဆန်တင်သွင်းဝင်အပါအဝင်ကုန်သွယ်ရေးဆိုင်ရာလိုအပ်ချက်တွေကိုဆွေးနွေးနိုင်တာတွေ့ရပါတယ်။လက်ရှိတရုတ်ဘက်ကတရားဝင်ခွင့်ပြုထားပြီးဖြစ်တဲ့စံတန်ချိန်တစ်သိန်းခွဲတန်းကိုဆက်ပြီးပေးဖို့မြန်မာနိုင်ငံကလေယာထွက်ကုန်တွေနဲ့မွေးမြူရေးအတွက်ကုန်တွေကိုတရုတ်ဘက်ကပို့ပြီးဝယ်ယူသွားနိုင်ရေးဆက်ညှိနှိုင်းကြဖို့နိုင်ငံကကုန်သွယ်ရေးပမာဏတိုးမြင့်ရေးနဲ့တစ်ဖက်ကလည်းနေဆက်ကတရားမဝင်ကုန်သွယ်မှုပပျောက်စေရေးဆောင်ရွက်ဖို့ကိစ္စတွေတောင်းဆိုဆွေးနွေးတာတွေ့ရပါတယ်။တရုတ်ဘက်ကတောင်းဆိုတာကတော့ရပ်ဝန်းတဲ့ပိုလန်မှစီမံကိန်းကြီးအတွက်မြန်မာနိုင်ငံရဲ့လမ်းပန်းဆက်သွယ်ရေးနဲ့တည်ယူပို့ဆောင်ရေးဆိုင်ရာအခြေခံအဆောက်အုံတွေဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်ဖို့ပါ။တရင်းတွေမှာအတိအကျမဖော်ပြပေမဲ့တရုတ်နယ်စပ်ရွှေလီကနေတရုတ်ရင်းနှီးမြှုပ်နှံမှုနဲ့အကောင့်ထည့်ဖော်နေတဲ့ကြောက်ဖြူရင်းနှီးစိတ်ကမ်းနဲ့အထူးစီးပွားရေးဇုံအထိတိုင်အောင်လမ်းပန်းဆက်သွယ်ရေးကောင်းမွန်လာစေရေးပါ။တရုတ်ရဲ့အိန္ဒိယသမုဒ္ဒရာကိုအသုံးပြုရေးသမုဒ္ဒရာနှစ်ဆင့် policy အကောင့်ထည့်ဖော်ဖို့နယ်စပ်ကနေကြောက်ဖြူအထိအဝေးပြေးကားလမ်းတွေယထာလမ်းတွေပေါ်ပေါက်လာစေရေးဖြစ်ပါတယ်။
ဝင်းကြီးချုပ်လီခါချန်းနဲ့တွေ့ဆုံရမှာဒေါက်ဆန်းစုကြည်အနေနဲ့တရုတ်မြန်မာနှစ်နိုင်ငံကုန်သွယ်ရေးမမျှမတဖြစ်နေတဲ့အခြေအနေကနေမျှမျှတတဖြစ်လာစေရေးတောင်းဆိုခဲ့ပေမယ့်တကယ်လက်တွေ့ဖြစ်လာဖို့ကတော့ကုန်သွယ်ရေးအသာစီးရထားတဲ့တရုတ်နိုင်ငံနဲ့ခက်ခက်ခဲခဲညှိနှိုင်းရအောင်မယ့်အခြေအနေမျိုးပါ။တရုတ်ဘက်ကတောင်းဆိုတဲ့မြန်မာနိုင်ငံတဲကအခြေခံအဆောက်အုံတွေဖွံ့ဖြိုးလာရေးဆိုတဲ့ကိစ္စမှာလည်းဆေးရတဲ့မြန်မာနိုင်ငံအဖို့တရုတ်ချင်းငွေနဲ့ပဲပြန်ပြီးအကောင့်ထည့်ဖော်ရမယ့်လုပ်ငန်းတွေဖြစ်နေတာမို့ နိုင်ငံတကာအတွေ့အကြုံတွေကိုကြည့်ပြီးလှုပ်ဖို့လုံမလို့လောက်ခဲ့ရင်ကိုယ်အင်အားရှိမရှိကိုယ်အင်အားမရှိရင်တရုတ်အကူအညီကိုဘယ်လိုညှိနှိုင်းယူသင့်တယ်ဆိုတာမျိုးကြဲကြဲပြန့်ပြန့်စဉ်းစားသုံးသပ်ဖို့လိုပါလိမ့်မယ်နောက်ထပ်တစ်ပိုင်းကတော့နှစ်နိုင်ငံနားလည်မှုစာကြုံလွှာထိုးတာနဲ့စာချုပ်ချုပ်ဆိုတာပါအစိုးရတင်ဖော်ပြချက်အရတောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းနားလည်မှုစာကြုံလ ကျွန်တော်တို့ရဲ့အမေရိကန်အခြေစိုက်မြမရေးတုံးတက်နေတဲ့ဒေါက်တာတင်ဆွေနှစ်ထောင်စကူခုနှစ်ကနေနှစ်ထောင်သုံးဆယ်ပြည့်နေနေစီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်ဖို့ငါးနှစ်ဖွံ့ဖြိုးမှုအစီအစဉ်ရေးဆွဲရေးဆိုင်ရာနားလည်မှုစာကြုံလွှာရီပဲဖြစ်ကြပါတယ်။
ကိုနိုင်ငံအကျိုးစီးပွားပါအောင်ကြိုးစားကြရအောင်ပါ။နှစ်နိုင်ငံချုပ်ဆိုခဲ့တဲ့တခုတည်းသောစာချုပ်ကတော့မြန်မာတန်အမတ်နဲ့တရုတ်တန်အမတ်တို့ချုပ်ဆိုတဲ့စီးပွားရေးနဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူစာချုပ်ပဲဖြစ်ပါတယ်။ဒေါက်တာဆုကြည်ရဲ့အခုခီးစဉ်ကိုပြန်ပြီးသုံးသပ်ကြည့်ရင်အဓိကကျတာကတော့တရုတ်နိုင်ငံဘက်ကအကောင်အထည်ဖော်နေတဲ့ရပ်ဝန်းနဲ့ပိုလ Surago, Talong Gripudari Babe. Tilbagale, Yakai Biatana, Gula the Maga, Nona Nagaragae, Pia Bemudima, Nema Baga Sebi Yadi Bidame, Nema Yenya Tioga, Sakuni Bime Surago, Talong di Bibiraga, Diga Jabare. Nema Baga Down Sure, Nananga Gondue, Mamiamata Pinevi, Nema Baga Nina Nida Gisaguro, Laka Suniba Melu, Piosure, and Italobe, Yaraba. မြန်မာနိုင်ငံထဲမှာသတင်းကြီးနေတဲ့မြစ်စုံရေကာတာစီမံကိန်းကိစ္စကိုဆွေးနွေးတဲ့ဆိုတာမျိုးကိုတော့မကြာမသိကြရပါဘူး။တရုတ်မြန်မာဆက်ဆံရေးမှာကုန်သွယ်ရေးစီးပွားရေးအရမြန်မာတပ်တာဖြစ်လာစီဖို့မြန်မာပြည်တွင်ငြိမ်းချမ်းရေးပြဿနာတရုတ်ပေါ်မိခိုနေရမှုလျှော့ချနိုင်မှုနိုင်ငံတကာမျက်နှာစာမှာတရုတ်ရဲ့အကာအကွယ်နဲ့ယက်တည်နေရတဲ့ကိစ္စကင်းလွတ်နိုင်မှုဆိုရင်ဒီထက်တန်တမာရေးစစ်
ဒီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုကျမတို့ဝက်ဘ်ဆိုက်စာမျက်နှာဖြစ်တဲ့ voabamisvoanews.comမှာလည်းအချိန်မီပဲရှုနားဆင်နိုင်ကြပါတယ်အခုတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်
ဒီသတင်းသက်သေးလာမယ့်မေလ3ရက်နေ့ဟာကမ္ဘာ့ကုလသမဂ္ဂကနေပြီးတော့တရားဝင်သတ်မှတ်ထားတဲ့နိုင်ငံတကာသတင်းလှလခွင့်နေ့ဖြစ်ပါတယ်။ဒါကြောင့်မလို့မြန်မာနိုင်ငံရဲ့သတင်းလှလခွင့်အခြေအနေသတင်းမီဒီယာတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့လာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်။
ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံကိုယ့်ရဲ့ယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြပို့ထားလို့လည်းရပါတယ်။ဗီဒီယိုမြန်မာပိုင်းရဲ့ဖုန်းနံပါတ်1နှစ်3ညနှစ်3ရက်နေ့ငါးငါးငါးလေးဖြစ်ပြီးတော့အီးမေးလ်လိပ်စာကဘမ်မီစ် @voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်မဲ့တော်ရှင်တို့ကိုကျေးဇူးပါတယ်ခင်ဗျာ။အင်္ဂါနေ့ညမှာတင်
ဒီနိုင်ငံကစံသားဆရာတဲ့ဟာလူသိထင်ရှားနာမည်ကြီးတွေရဲ့ပုံတူစီပင်ပုံစံတွေကိုခေါင်းရံတော့မှာပုံဖော်ပေးနေတာပါစံသားဆရာဝွန်ဂျန်ဖန်ဟာတရုတ်ကောင်းဆောင်မော်စီတုံးကအစဘောလုံးအားကစားသမားဒေးဗစ်ဘက်ကမ်မဆုံးနာမည်ကျော်ကြားထင်ရှားသူတွေရဲ့ပုံတွေကိုခေါင်းပေါ်ကစီပင်မှာပုံဖော်ပေးနိုင်တာပါအမေရိကန်ကစံသားဆရာရောဘတ်ဖဲရောကထင်ရှားကျော်ကြားသူတွေရဲ့ပုံရိပ်တွေကိုစီပင်ပေါ်မှာဖန်တီးတဲ့ဗီဒီယိုကိုမြင်တွေ့ရတာကနေပြီးတော့အားကြပြီးတော့ခုလိုမျိုးအတူကိုဖန်တီးခဲ့တာဖြစ်တယ်လို့ဆိုပါတယ်2015ခုနှစ်ကစပြီးတော့လှုပ်ဆောင်ခဲ့တာဖြစ်ပြီးတော့အခုခါမှာတော့တဖြည်းဖြည်းလူသိများထင်ရှားလာတဲ့အတွက်ဘေးနားဝန်းကျင်ပြည်နယ်တွေကလူတွေပါသူစီမှာစီပင်ပုံလာပြီးတော့ပေါ်ကြပါတယ်သူကတစ်လအတွင်းမှာနှစ်ပတ်လောက်ရွာတွေကိုလှည့်ပြီးတော့စီပင်ညက်တင်တဲ့နေလည်းပေးပါတယ်သူစီကခုလိုမျိုးစပင်းပုံဖော်မယ်ဆိုရင်တော့တရုတ်ငွေယွမ်း200အမေရိကန်ဒေါ်လာနဲ့ဆိုရင်30လောက်ကျမှာဖြစ်ပါတယ်။ဒါဟာရိုးရိုးစပင်းညက်ခါလောက်ပဲယူရလဲဖြစ်ပါတယ်။သူညက်ပေးတဲ့စပင်းပုံစံဟာလည်းတစ်နာရီလောက်အချိန်ယူပုံဖော်ပေးရတာဖြစ်ပြီးတော့တပတ်လောက်တော့ခံပါတယ်ရှင
်။ဟောင်ကောင်ကအမှုပညာရှင်တယောက်ဟာ Artificial Intelligence AI နည်းပညာသုံးစက်ရုပ်တစ်ခုကိုဖန်တီးလိုက်ပြီးတော့အဲ့ဒီစက်ရုပ်ဟာသူ့ဘာသာသူပကြီးဆွဲနေပါတယ်။ပကြီးဆရာ Victor Wong ဟာ ဆက်ရုပ်တွေမှာစိတ်ကူးစိတ်တန်းရှိနိုင်သလားဆိုတဲ့မေးခွန်းကိုဖြေဆိုဖို့အတွက် AI Gemini လို့ခေါ်တဲ့ဒီတင်ယူနိုင်စွမ်းရှိတဲ့ဆက်ရုပ်ကိုကြုံရကြပန်းလုံနိုင်တဲ့ကွန်ပျူတာစနစ်ထည့်သွင်းဖန်တီးလိုက်တာပါ။အဲဒီအတွက်ကြောင့်ဆက်ရုပ်ကိုဖန်တီးခဲ့သူပကြီးဆရာအနေနဲ့လည်းဒီဆက်ရုပ်ဟာဘာပုံဆွဲမလဲဆိုတာကိုမသိနိုင်ပါဘူး။ဒီဆက်ရုပ်အထဲကို NASA ကရယူထားတဲ့လကဘာရဲ့သုံးပတ်မြင်မြေမျက်နှာတွင်ပြင်နဲ့တရုတ်လေးလာရေးဂျိုဒူးကပေးပို့ထားတဲ့လကဘာအမှောင်ဘက်ချမ်းကပုံရိပ်တွေကိုအခြေခံဒေတာအချက်လက်တွေအဖြစ်ထည့်သွင်းပေးထားတာပါ။ဒီဆက်ရုပ်ဟာသုံးပတ်မြင်မြင်ကွင်းပုံတွေကိုရေးချယ်ဖို့နိုင်ပေါင်း90ကြာအချိန်ယူရပြီးတော့ရိုးရာနီးနဲ့ပြုတ်လုထားတဲ့စက်ကူပေါ်မှာရေးဆွဲတာပါ။သူရေးဆွဲတဲ့ပကြီးကားတစ်ချက်ကိုလန်ဒန်မှာပေါင်1000အမေရိကန်ဒေါ်လာ13000နီးပါးနဲ့ရောင်းချတာပါခင်ဗျာ။
ကမ္ဘာရာသီဥတုပြောင်းလဲမှုကြောင့်လူသားတွေရဲ့စိုးရိမ်တွေကျုံးလာတဲ့အချိန်ထဲမှာပဲတဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းစေတဲ့အစာတောက်တွေတီထွင်ပြီးတော့စားတောက်လာကြတာတွေ့ရပါတယ်။မြေကမ္ဘာနဲ့အထိမ့်အမှန်နေတဲ့အမေရိကန်ပြည်အောင်စုနယူးယောက်မြို့မှာစားလို့ရတဲ့အင်းဆက်ပိုးမွှားများပွဲတော်ကိုဧပြီလ22ရက်နေ့ကကျင်းပခဲ့တာပါ။ပိရစ်၊ဗရက်စိတ်နဲ့အနှံ့ငေါလိုမျိုးအင်းဆက်တွေဟာအသားထက်ပရိုတင်းနဲ့ခန္ဓာကိုယ်အတွက်လိုအပ်တဲ့သတ္တုဓာတ်တွေအများကြီးပါဝင်ပြီးတော့တိရစ္ဆာန်အသားထက်ဆိုင်ထုတ်လုပ်ဖို့အရင်းအမြစ်နည်းနည်းပဲလိုအပ်ပါတယ်။ကမ္ဘာနဲ့ကတခြားလူအဖွဲ့အစည်းတွေလိုပဲညအမေရိကတိုက်မှာကအင်းဆက်ပုံမွားစားတောက်တဲ့အလေးထားတိုးပွားလာနေတာပါ။ညယောက်အခြေဆိုင်ဂျိုးဆက်ဖျုံးတို့လိုမျိုးပိုးမွားအင်းဆက်စားဖို့တိုက်တွန်းသူတွေကတော့2013ခုနှစ်ကကုလသမဂ္ဂအစားအစာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့အစီရင်ခံစာကိုထောက်ပြပြီးတော့အင်းဆက်ပိုးမွားတွေကိုစားဖို့တိုက်တွန်းနေတာပါ။ရွံ့တဲ့သူများပဲမယ်လေ။အရသာရှိအောင်အမြင်လှအောင်ပြည့်စင်ချက်ပြုတ်ထားတဲ့အင်းဆက်ပိုးမွားအစားအစာတွေကိုတော့လူကြိုက်များလာလိမ့်မယ်လို့သူတို့ကညှော်လင့်နေပါရဲ့ရှင
်။မဲရေးသနာကျော်နဲ့ကိုငင်းကျန်းတို့တင်ဆက်နေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့တနင်္ဂနွေနေ့ TV မဂ္ဂဇင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုတော့သတင်းအချင်းချုပ်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။တနင်္လာနေ့နနက်ခင်းသတင်းအချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြမှာပါရှင်။
နိုင်ငံမှာကျင်းပတဲ့ဒုတိယကြိမ် BRI ကမ္ဘာလမ်းမကြီးစီမံကိန်းအစည်းအဝေးကိုတက်ရောက်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကတနင်္ဂနွေနေ့မှာတော့တရုတ်ရဲ့ထိပ်တန်းနိုင်ငံရေးအကြံပေးဝမ်ယန်နဲ့ဘေကျင်းကအချောက်ယူထိုင်နိုင်ငံတော်ဧကေဟာမှာတွေ့ဆုံဆွေးနွေးခဲ့တယ်လို့တရုတ်ပိုင်ရှင်းဟွာသတင်းကဖော်ပြပါတယ်။မြန်မာနိုင်ငံရဲ့အခြေအနေနဲ့ကိုက်ညီတဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်မှုတွေကိုတရုတ်အနေနဲ့ထောက်ခံတဲ့အကြောင်းပိုလန်မှာကြီးစီမံကိန်းမူပေါင်းအောက်ကတရုတ်မြန်မာစီးပွားရေးဇင်းချံတည်ဆောက်ရေးနှစ်နိုင်ငံကောက်ဆောင်နေကြသဘောတူထားချက်တွေကိုအောက်ထည့်ဖို့ရည်အတွက်တရုတ်ဘက်ကအစင်းနှင့်ရှိတယ်လို့ဝန်ရံကပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ပိုဝေးမြို့ကဂျူပီယာချောင်းပစ်ခတ်မှုမှာတဦးသေဆုံးပြီးသုံးဦးဒဏ်ရာရရှိခဲ့မှုဆွဆွဲချက်နဲ့အသက်19နှစ်အရွယ်ကောလိပ်ကျောင်းသားတဦးကိုဖမ်းဆီးထားပါတယ်။ဆန်မာကိုစ်ကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ကထူးကျွန်ကျောင်းသားတဦးဖြစ်တဲ့ဂျိုအန်နက်စ်ကပြီးခဲ့တဲ့စနေနေ့တုန်းကဂျူပီယာချောင်းကိုဝင်ရောက်ပစ်ခတ်ပြီးထွက်ပြေးခဲ့သူလို့အာဏာပိုင်တို့ကပြောဆိုထားပါတယ်။တရုတ်နိုင်ငံနိုင်ငံမှာလူပေါင်း250ကျော်သေဆုံးခဲ့ရတဲ့ Easter Sunday နေ့တုန်းကတိုက်ခိုက်မှုကိုနောက်ခွဲကကြိုးကင်တယ်လို့ယုံကြည်ရတဲ့ National Tohi Jamaat NTJ အဖွဲ့ရဲ့ဌာနချုပ်ကိုမနေ့တနင်္ဂနွေနေ့မှာတရုတ်နိုင်ငံရဲတပ်ဖွဲ့ကဝင်ရောက်ရှာဖွေခဲ့ပါတယ်။ Iran ရဲ့နိုင်ငံတကာနဲ့ရေနံကုန်သွယ်ရေးပြတ်သွားအောင် American ဘက်ကလုပ်နေတာဟာဆိုရင် Iran အစိုးရကိုဖြုတ်ချပြီး Iran ဘက်ကအငြင်းခံဒူးထောက်လာအောင်ကြိုးပမ်းမှုဖြစ်တယ်လို့ Iran နိုင်ငံခြားရေးဝန်ကြီး Mohammad Javed Zarif ကဆွဆွဲပြောဆိုလိုက်ပါတယ်ရှင်။
မတင်ကြီးထိုက်ပါရှင်။တရင်ချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ John L. စင်ပါရှင်။တနင်္လာနေ့နေ့ခင်း VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.